Welcome to the Voice of America in Burmese.
မင်္ဂလာနေ့တဲ့အစမှာသောရရှိနေပျော်ရွှင်နေကြပါစေခင်ဗျာ။ VOA အမေရိကန်တိုင်းရဲ့2019ခုနှစ်မတ်လ24ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဒိုင်းနိုမီတာ30/40 48တို့ကနေဓာတ်ရိုက်နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ညဝင်းအောင်မဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါ
။မင်္ဂလာမနက်ခင်းပါရှင်။ကျမတင်ကြီးထိုက်ပါ။မဲ့ဤတန်စင်တဲ့သူတို့နေ့ကြီးညမှာပါ။ဆီးရီးယားနိုင်ငံတွင်က IS အစွန်းရအဖွဲ့ရဲ့နောက်ဆုံးထိ ंछ ုပ်ရာဒေသကိုအောင်းနိုင်ပြီလို့အမေရိကန်ထောက်ပံ့ထားတဲ့ SDF တပ်ဖွဲ့တွေကကြီးညာလိုက်ပါပြီ။မြမရေဆုံးဖြတ်ချက်တရက်ကိုကုလလူခွင့်ရေးကောင်စီကချမှတ်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့နားဆင်ကြရဖို့ရှိပါတယ်။
ဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံကလူအခွင့်အရေးချိုးဖောက်မှုတွေဆိုးဝါးနေသေးပဲဆိုတော့ကုလလူအခွင့်အရေးကောင်စီရဲ့ဆုံးဖြတ်ချက်အပေါ်လူအခွင့်အရေးရှေ့နေတူရဲ့အမြင်ကတော့
တိုင်းနာဒေသတွေမှာအရင်တော့ကဒီထက်ပိုပြီးတော့ဆိုးဆိုးဝါးဖြစ်ခဲ့တာတွေရှိတယ်ကုလသမဂ္ဂအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကို
ဒီအကြောင်းနဲ့အတူစီးရီးယားမှာ IS ခန်းတွေကိုပြန်ထိန်းလိုက်ပြီးဆိုပေမဲ့အမျိုးသမီးနဲ့ကလေးငယ်တွေဘာကြောင့်ထွက်ပြေးနေရသလဲဆိုတဲ့အကြောင်းနဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက် EDN 3အင်္ဂလိပ်သင်ခန်းစာနဲ့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်တွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုရင်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မတ်ဤတန်စင်တို့ပြောပြပေးကြပါအောင်ခင်ဗျာ။
ဆီးရီးယားနိုင်ငံတွင်အစ္စလာမ်အစွန်းရောက် IS အဖွဲ့ရဲ့နောက်ဆုံးထိ ंछ ုပ်ရာဘာဂူးမြို့ပေါ်ကညစဉ်ဇက်တိုက်ဘုံကျဲတိုက်ခိုက်ခဲ့ကြပြီးတဲ့နောက်စနေနေ့မနက်မှာတော့နောက်ဆုံးလက်ကျန် IS စစ်သွေးကြွတိုက်ခိုက်ရေးသမားတွေနဲ့သူတို့မိသားစုတွေရဲ့စွန့်ပစ်စခန်းတွေရိတ်ခါတွေမိလောင်နေတဲ့ကားတွေသာပြန့်ကျဲကျန်ရစ်ပါတော့တယ်။အမေရိကန်ထောက်ပံ့ထားတဲ့ Syria Democrat တပ်ဖွဲ့ SDF တွေကတော့လက်ကျန်အဆောက်အုံတချို့တဲကတစ်ခုပေါ်မှာအလံကိုလွှင့်ထူထားပြီးအစ္စလာမ်အုပ်ချုပ်ရေးကာလီဖိတ်နယ်မြေဖြစ်ကြီးညာထားမှုအဆုံးသတ်သွားတဲ့အပေါ်မှာအောင်ပွဲခံနေကြပါတယ်။ငါးနှစ်တာတိုက်ခိုက်ခဲ့ပြီးတဲ့နောက်မှာတော့ISIS ကိုလက်တွေ့ချေမှုန်းနိုင်ပြီဆိုရနဲ့ ISIS ရဲ့အများပြည်သူအပေါ်ချင်းချောက်မှုကိုအဆုံးသတ်နိုင်ပြီဆိုတာကိုကြီးညာနိုင်ပြီဆိုပြီး SDF ဦးဆောင်ညွှန်ကြားရေးမှူးမာစလွန်ကိုဘာနီကအရာရှိတွေနဲ့ညွန်ပေါင်းအဖွဲ့တွေကိုပြောဆိုခဲ့ပါတယ်။ Islamic State အဖွဲ့နောက်ဘာဂူးဟာသူတို့ရဲ့နောက်ဆုံးထိ ंछ ုပ်မှုကိုအဆုံးသတ်လိုက်ပြီဆိုတာကိုကြီးညာတယ်ဆိုပြီးလဲစနေနေ့မှာပဲ SDF ဦးဆောင်ညွှန်ကြားရေးမှူးကပြောပါတယ်။လက်ခုတ်တန်နေတန်းဆုံတီဝိုင်ချစ်တက်တန်တွေကြမှာပဲ SDF တပ်မှုတွေနဲ့ညွန်ပေါင်းအဖွဲ့တာဝန်ရှိသူတွေကတော့အောင်ပွဲအတွက်ပေးဆက်ခဲ့ကြတဲ့ SDF တပ်ဖွဲ့တွေကိုဂုဏ်ပြုခဲ့ကြပါတယ်။အီရတ်နိုင်ငံနဲ့ဆီးရီးယားနိုင်ငံရဲ့သုံးပုံတစ်ပုံနှိပါကိုထိ ंछ ုပ်ခဲ့မှုတဲ့ IS အစွန်းရောက်အဖွဲ့ကိုချေမှုန်းတိုက်ခိုက်မှုအတွင်းခန့်မှန်းခြေ11,000လောက်တေဆုံးခဲ့ရတာဖြစ်ပါတယ်။စနေနေ့မနေ့ခင်အပြည့်အပြတ်မချေမှုန်းနိုင်ခင်တောက်ကြနေ့ညမှာတော့ IS အစွန်းရောက်တွေကအပြင်းအထန်ခုခံခဲ့ကြတာပါ IS တိုက်ခိုက်ရေးသမားတွေကအသေးခံဘုံးခွဲသမားတွေနောက်ကလေးတွေကိုပါလူသားတိုင်းတွေအဖြစ်အသုံးပြုခဲ့ကြတာဖြစ်ပါတယ်
ပြည်ခေတ်2016အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းမှာရုရှားနိုင်ငံရဲ့ဝင်ရောက်ဆက်ဖက်မှုတွေရှိမိရှိဆိုရတဲ့သမ္မတဒေါ်လန်ထရမ့်ရဲ့ရွေးကောက်ပွဲမဲဆွယ်မှုတွေမှာရုရှားကပါဝင်မှုရှိမိရှိဆိုတာကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့ပြီးဆုံးသွားတဲ့အစီရင်ခံစာကိုထုတ်ပြန်မှုအမတ်တွေကတောင်းဆိုနေကြပါတယ်ပြီးစီးသွားတဲ့မူလာရဲ့အစီရင်ခံစာကိုတောက်ကြနေမှာအမေရိကန်တရားရေးဌာနစီကိုတင်သွင်းခဲ့ပြီးတော့ဒီအစီရင်ခံစာနဲ့ဘလောက်ကိုလွတ်တော်နဲ့အများပြည်သူသိအောင်ထုတ်ပြန်မလဲဆိုတာကိုတော့ပြည်ထောင်စုအစိုးရရှင်နေချုပ်ဝီလျံဘာကဆုံးဖြတ်ရမှာပါ။အစီရင်ခံစာပါအချက်အလက်တွေကိုလက်တလောချိန်ထိလျှို့ဝှက်ထားစေဖြစ်ပြီးတော့ဒီအစီရင်ခံစာထဲမှာဆွဆွဲမှုအစ်စ်တော့မပါဝင်တဲ့အကြောင်းတရားရေးဌာနကတည်ပြုထားပါတယ်။နှစ်နှစ်နီးပါးစုံစမ်းစစ်ဆေးထားတဲ့မူလာရဲ့အစီရင်ခံစာကတွေးရှိချက်တွေကိုဒီစနေတနင်္ဂနွေအစောဆုံးထားပြီးတော့လွတ်တော်ကိုတင်ပြသွားမယ်လို့ဘာကပြောထားပြီးမလဲ။အစီရင်ခံစာကဘယ်ချက်လက်တွေကိုလွတ်တော်နဲ့အများပြည်သူကိုသိခွင့်ပေးမလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောမထားပါဘူး။စီရင်ခံစာပြည်စုံကိုအများပြည်သူသိအောင်ဖော်ပြဖို့အင်မတန်အရေးပါတယ်လို့ထိတ်တန့်ဒီမိုကရက်အမတ်တွေကယူဆပါတယ်။အမေရိကန်ပြည်သူတွေအနေနဲ့အမှန်တရားကိုသိခွင့်အခွင့်အရေးရှိတယ်လို့ဒီမိုကရက်အောက်လွှတ်တော်ကထာနန်စီပလိုစီနဲ့ဒီမိုကရက်အထက်လွှတ်တော်လူနည်းစုခေါင်းဆောင်ချက်ရှူမာတို့ပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။
ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုမှာမနေ့စနေနေ့ကစစ်သွေးကြွတွေကအသေးခံကားဘုံးခွဲပြီးတဲ့နောက်အစိုးရရုံးတွေကိုဝင်ရောက်တိုက်ခိုက်တာကြောင့်ဒုတိယဝန်ကြီးတူအပါအဝင်အနည်းဆုံးလူ10ဦးသေဆုံးခဲ့ရတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဒဏ်ရာရသူ အယတဆယ်ဦးလောက်လဲတည်ယူပေးခဲ့ရတယ်လို့မိုဂါဒီရှုရဲ့တခုတည်းသောအခမဲ့အရေးပေါ်ဝန်ဆောင်မှုကအနာပိုင်တွေကပြောပါတယ်။ဝန်ကြီးဌာနနှစ်ခုရှိရာအဆောက်အဝင်းရဲ့ခေတ္တကားမှာအသေးခံကားပုံးခွဲသမားကဖောက်ခွဲပြီးတဲ့နောက်တိုက်ခိုက်မှုတွေစခဲ့လာလို့မျက်မြင်တွေ့သူတွေကပြောပါတယ်။အဆောက်အဝင်းရဲ့အဓိကဂိတ်တစ်ခုကိုကားပုံးဖောက်ခွဲပြီးတဲ့နောက်အစွန်းရဝါဒီတွေကတိုက်ခိုက်ရေးရိုင်ဖယ်တွေနဲ့အဆောက်အုံတွေကိုပစ်ခတ်ခဲ့ပြီးလုံခြုံရေးတပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်ခဲ့ကြတယ်လို့တိုက်ခိုက်မှုအတွင်းအသက်ရှင်လွတ်မြောက်လာသူအလို့အကိုင်းနဲ့ပြန်လည်တိဆောက်ရေးဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးချုပ်အာမက်မိုဟာမက်အီမန်က VOA ဆိုမာလီဌာနကိုပြောပါရယ်အလို့သမားတချို့ကိုတရားခံအဖြစ်ဖမ်းဖို့တိုက်ခိုက်သူတွေကအစအုံတဲကိုထိုးဖောက်ဝင်ရောက်ခဲ့ကြပြီးလုံခြုံရေးတပ်ဖွဲ့တွေဘက်ကလည်းပစ်ခတ်ခဲ့ကြတယ်လို့အီမန်ကပြောပါရယ်လွတ်တော်မှမိုဟာမက်အဗ်ဒူလာဟီအာမက်ကတော့ပောက်ကွဲမှုကြောင့်သူ့ကားတောင်လွင့်ဆင်သွားမလို့ဖြစ်ခဲ့ရတဲ့အကြောင်းအစိုးရယူနီဖောင်းတွေဝတ်ထားတဲ့တနတ်သမားအ ਨੇ ဆုံး၄ယောက်လောက်ကအဆောက်အုံတွေကိုထိုးဖောက်ဝင်ရောက်လာတဲ့အကြောင်းပြောပါတယ်။တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်းလဲအဲရှဘတ်စစ်သွေးကြအဖွဲ့ကကြေညာထားပါတယ်
။အာဖရိကတိုက်တောင်ပိုင်းကိုဆိုက်ကလုန်းမုန်တိုင်းဤတိုင်းဝင်ရောက်ပြီးတပတ်ကြာမှာတော့ကုညီကယ်ဆယ်ရေးလုပ်သားတွေဆက်လက်လှုပ်ဆောင်နေပြီးတော့စနေနေ့အထိစရင်အရာမိုဇမ်ဘစ်နိုင်ငံအတွင်းမှာတည်ဆုံသူကအယောက်၄၀၀ကျော်သွားပြီဖြစ်တဲ့အကြောင်းဆွေးနွေးတောင်းရှိသူကပြောပါတယ်။တောင်အာဖရိကနဲ့အိန္ဒိယစစ်တပ်တို့အတူလိုက်ပါလာတဲ့ကုညီကယ်ဆယ်ရေးအဖွဲ့တွေကမိုဇမ်ဘစ်နိုင်ငံကိုလေယာဉ်နဲ့ရောက်ရှိလာပြီးတော့ပျောက်ဆုံးနေတဲ့သူတွေကိုရှာဖွေပေးနေပေမဲ့မြေမြေပေါ်မှာကုညီလိုနေတဲ့တောင်းနေကြတဲ့သူတွေကိုကုညီပေးနိုင်ဖို့တော့အခက်အခဲကြုံနေရပါတယ်။အရေးကြီးတဲ့အခြေအနေဖြစ်ရှိနေသေးပေမဲ့ပိုကောင်းမွန်တဲ့အခြေအနေဖြစ်လာပြီလို့မိုဇမ်ဘစ်နိုင်ငံရဲ့မြေနဲ့ပတ်ဝန်းကျင်ဆိုင်ရာဝန်ကြီးဆယ်ဆိုကိုရီးယားကပြောပါတယ်။အင်ခါမိုးတွေနဲ့တစ်ပင်ထိပ်ပေါ်မှာတောင်းတင်နေတဲ့သူ1500လောက်ကိုကယ်တင်ဖို့လိုနေတယ်လို့ယာယီစခန်းတွေမှာလည်းလူ8900လောက်ပြည့်သိမ့်နေတယ်လို့လည်းသူကပြောပါတယ်။မိုဇမ်ဘစ်နိုင်ငံတွင်းမှာတိုက်ဆုံသူက418ယောက်ရှိတယ်လို့အတည်ပြုထားပြီးတော့အင်ဂျီဇင်ဘာဘွေနဲ့မလာဝီနိုင်ငံတောင်ပိုင်းမှာတိုက်ဆုံသူရေအတွက်ကဆက်တိုးလာနေပြီးတော့အခုဆိုရင်686ယောက်ရှိသွားပြီဖြစ်ပါတယ်။ရေကျသွားတဲ့နေရာတွေမှာတိုက်ဆုံသူတွေထပ်ပြီးတော့ရှာတွေ့နိုင်တာကြောင့်တိုက်ဆုံသူရေအတွက်တိုးလာမှာထိကြပေါက်ပဲလို့ကုညီကယ်ဆယ်ရေးလုပ်သားတွေကပြောပါတယ်။ဆယ်စုနှစ်တွေအတွင်းအကြီးကျယ်ဆုံးသဘာဝဘေးရန်တွေတစ်ခုဖြစ်တဲ့မုန်တိုင်းဤတိုင်းကြောင့်လူ 1.8 နဲ့တန်းထိတင်းသမ9တန်းလောက်ထိခိုက်ခဲ့ရပါတယ
် VOA American တန်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညဒုတိယနိုင်ရီဝက်မှာလိုင်းလမီတာ190 kHz 1505ရူကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့မနေ့ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ထိုင်းနိုင်ငံမှာဒီကနေ့တနင်္ဂနွေနေ့မှာအထွေထွေရွေးကောက်ပွဲစတင်ပါပြီဆီယနာသိမ့်ပြီးနောက်9နှစ်အကြာမှာပထမဆုံးချင်းပါမယ်ရွေးကောက်ပွဲလည်းဖြစ်ပါတယ်2014ခုနှစ်ဆီယနာသိမ့်မှုကိုဦးဆောင်ခဲ့တဲ့လက်ရှိဝန်ကြီးချုပ်ဖရယုချန်ဦးချာကတော့ဆက်ပြီးအာဏာရယူထားဖို့မျှော်လင့်နေတာပါစစ်တပ်ကစီစဉ်တဲ့နိုင်ငံရေးစနစ်ကိုအလုံးကလက်မခံတာကြောင့်ဒီရွေးကောက်ပွဲကအစကတည်းကမတည်ငြိမ်ဖြစ်နေပြီးထိုင်းနိုင်ငံအတွက်နောက်ထပ်အခက်အခဲတစ်ခုရဲ့အစသာဖြစ်လိမ့်မယ်ဆိုပြီးလဲဝေဖန်သူတွေကပြောကြပါတယ်မဲဆန္ဒရှင်51တန်းကဝန်ကြီးချုပ်ကိုတက်ရိုက်ရွေးကောက်တင်မြှောက်မှာမဟုတ်ပါဘူးရွေးကောက်ခံအောက်လွှတ်တော်အမှတ် 900 နဲ့စစ်တပ်ကခန့်အပ်မဲ့အထက်လွှတ်တော်အမှတ် 250 စုစုပေါင်းလွှတ်တော်အမှတ် 950 ရဲ့အများစုထောက်ခံမှုနဲ့ဝန်ကြီးချုပ်ကိုရွေးချယ်ဆုံးဖြတ်မှာဖြစ်ပါတယ်ဝန်ကြီးချုပ်ကလွှတ်တော်အမှတ်ဖြစ်ဖို့လည်းမလိုအပ်ပါဘူးနိုင်ငံရေးပါတီကြီးတွေအနေနဲ့ဝန်ကြီးချုပ်ရွေးချယ်နိုင်ပြီးစီအစိုးရဖွင့်နိုင်လောက်တဲ့အထိလုံလောက်တဲ့လွှတ်တော်မှရည်အတွက်ရမယ်အနေအထားမရှိပါဘူးလွှတ်တော်မှအများစုထောက်ခံမှုမရှိအထက်လွှတ်တော်ကထောက်ခံမဲ့စစ်တပ်ကြိုက်ဝန်ကြီးချုပ်တယောက်ပဲထွက်ပေါ်လာနိုင်ခြင်းရှိနေပါတယ်ဒီကနေ့အထွေထွေရွေးကောက်ပွဲအတွက်မနေ့စနေနေ့ကတော့ထိုင်းနိုင်ငံတဝက်မှအကြီးအကျယ်ပြင်ဆင်ခဲ့ကြပါတယ်ရှင်
ရခိုင်ကချင်နဲ့ရှမ်းပြည်နယ်တွေပါဝင်တိုင်းရင်းသားဒေသတွေမှာလိမ်မိုင်းဆိုင်ရာနိုင်ငံမှုတွေပါဝင်လူခွင့်ချိုးဖောက်မှုတွေဆူဆူရွရွကျူးလွန်နေတဲ့ပုံမှာအလွန်မင်းဆိုးရင်တဲ့အကြောင်းဆုံးဖြတ်ချက်ကို38မဲတောက်ခွက်မဲ3မဲနဲ့တည်ပြုလိုက်ပါတယ်နိုင်ငံခုနှစ်နိုင်ငံကမဲမပေးဘဲနဲ့နေခဲ့တဲ့ဆုံးဖြတ်ချက်ထဲမှာ လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတယ်လို့ဆွဆဲခံထားတဲ့မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လောရဲတွေကိုချက်ချင်းရဆိုင်ဖို့လည်းတိုက်တွန်းထားတာပါ။ရခိုင်ပြည်နယ်ကပဋိပက္ခတွေကြောင့်တိုင်းနယ်ကြီးရဲ့ရိုဟင်ဂျာတွေထွက်ပြေးခိုလုံနေကြရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကလည်းဆုံးဖြတ်ချက်ကိုထောက်ခံတဲ့အကြောင်းပြောဆိုခဲ့သလိုဒုက္ခသည်တွေရဲ့ပြည်နိုင်ရေးတိုးတက်မှုမရှိသေးတာကိုလည်းအလေးထားပြောဆိုခဲ့ပါတယ်။ရိုဟင်ဂျာစစ်နာမည်ကိုတည်ငွေတိမှတ်ပြုလက်ခံမထားတဲ့မြန်မာဆူရကတော့ဒီဆုံးဖြတ်ချက်ဟာတစ်ဖက်သက်ဆန်ပြီးတော့ရခိုင်ပြည်နယ်ကလူတစုကိုသာအလေးထားနေတာထင်ရှားနေတယ်ဆိုပြီးတော့ဆုံးဖြတ်ချက်ကိုလက်မခံနိုင်တဲ့အကြောင်းဂျနီဗာချီဆိုင်ကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဦးကျော်မွန်ထွန်းကတုံ့ပြန်ခဲ့ပါတယ်။လူခွင့်ရင်ကောင်စီရဲ့ဆုံးဖြတ်ချက်မှာတော့ရခိုင်ပြည်နယ်မှာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့ကြားတိုက်ပွဲတွေကြောင့်အရဲသားတွေထိခိုက်ဒေဆုံးမှုတွေအိုးအိမ်ဆုတ်ခွာထွက်ပြေးနေရတာတွေကိုလည်းထောက်ပြထားပြီးတော့မြန်မာနိုင်ငံရဲ့လက်ရှိချင်းတွေအရကုလသမဂ္ဂရဲ့လူခွင့်အထူးကိုယ်စားလှယ်တာဝန်ကိုဆက်လက်တက်တန်းတိုးဖို့ကိုလည်းဆုံးဖြတ်ခဲ့ပါတယ်။မြန်မာဆိုရကဝင်ကွေးမပေးဘဲနဲ့တားမြစ်ထားတဲ့ကုလသမဂ္ဂလူခွင့်အထူးကိုယ်စားလှယ်ရန်ဟီလီနဲ့ပူးပေါင်းဆောင်ရွက်ဖို့လည်းတိုက်တွန်းထားပါတယ်
။2018ခုနှစ်အတွက်ရုပ်ရှင်အကယ်ဒမီဆုချင်းမြန်ပွဲမှာတော့ရွှေချာနဲ့မုံဆွဲဇာတ်ကားတွေကစုအများဆုံးရရှိသွားပါတယ်။ရွှေချာဇာတ်ကားကအကောင်းဆုံးရုပ်ရှင်စုရခဲ့သလိုအကောင်းဆုံးအမျိုးသမီးတယောက်ဆောင်စုကိုဖွေးဖွေးအကောင်းဆုံးရုပ်ရှင်ဇာတ်ညွှန်းစုကိုဝိုင်းငါရပြီးရုပ်ရှင်တိဖြတ်စုကိုတော့ကျော်ခိုင်စုကရရှိသွားတာကြောင့်ရွှေချာဇာတ်ကားကအကယ်ဒမီ၄ခုစုခူးသွားပါတယ်ရှင်။
အိုရန်ဂူတန်လူဝင်လေးတကောင်ကိုခီးဆောင်တတားတဲ့ထည့်ပြီးတော့တရားမဝင်ခိုးယူဖို့ကြိုးစားတဲ့ရုရှားအမျိုးသားတယောက်ကိုအင်ဒိုနီးရှားနိုင်ငံဘာလီကျွန်းကငူရာရိုက်လီစိတ်မှာစနေနေ့တုန်းကဖမ်းဆီးထိန်သိမ်းလိုက်ပါတယ်။လုံခြုံရေးစစ်ဆေးရဲ့ X-ray ဓာတ်မှန်ဆက်ထဲကိုတတားဖြတ်တဲ့အခါမှာဆေးခက်ခံထားရတဲ့အသက်2နှစ်အရွယ်အိုရန်ဂူတန်လူဝင်လေးကိုတွေ့ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီလူဝင်လေးကိုဘာလီကျွန်းကဆာဖာရီဘေးမဲ့ဥယျာဉ်စီကိုအခုတော့ခေါ်သွားကြပြီဖြစ်ပြီးတော့သူ့ကိုတရိတ်ဆန်ဆရာဝန်တွေကနှုတ်မုံဖြော်ပြီးတော့နှုတ်ဘူးနဲ့တိုက်နေကြပါတယ်ရှင
်တနင်္ဂနွေနေ့မနက်ခင်းထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့မအီတန်စင်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကနာဒီမတိုင်ခင်မှာအခုရင်ဆုံးတော့သတင်းတစ်ပုဒ်ကိုတင်ပြကြပါတယ်မြန်မာနိုင်ငံကတိုင်းသားဒေသတွေမှာလူအခွင့်အရေးချိုးဖောက်မှုတွေဟာအလွန်အစိုးရင်စရာကောင်းတဲ့အခြေအနေမှာဆက်ရှိနေစေဖြစ်တဲ့ဆိုရက်ကုလသမဂ္ဂလူအခွင့်အရေးကောင်စီရဲ့ဆုံးဖြတ်ချက်အပေါ်မှာပြည်ပအခြေဆိုင်တိုင်းသားကောင်းဆောင်တချို့ကကြိုးဆိုလိုက်ပြီးနိုင်ငံတကာရဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့ကိုတိုက်တွန်းနေပေမဲ့အချက်အလက်ဟောင်းတွေပေါ်မှာအခြေခံထားတဲ့ဒီဆုံးဖြတ်ချက်ဟာထိရောက်မှုရှိနိုင်မှာမဟုတ်ဘူးလို့လူအခွင့်အရေးရှေ့နေသူကသုံးသပ်ပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြချင်တာပါပဋိပက္ခဖြစ်နေတဲ့တိုင်းသားဒေသအထူးသဖြင့်ရခိုင်ကချင်နဲ့ရှမ်းပြည်နယ်တွေမှာလိမ်မိုင်းဆိုင်ရာအနိုင်ကျင့်မှုတွေအပါအဝင်လူအခွင့်အရေးချိုးဖောက်မှုတွေဆိုးဆိုးရွားရွားကျူးလွန်နေတဲ့အပေါ်အလွန်အမင်းစိုးရိမ်ကြောင့်ဆုံးဖြတ်ချက်ကိုထောက်ခံမဲ့အများစုနဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂလူအခွင့်အရေးကောင်စီမှမတ်လ22ရက်နေ့ကဆုံးဖြတ်ခဲ့တာပါဆုံးဖြတ်ချက်ထဲမှာတော့လူအခွင့်အရေးချိုးဖောက်မှုကျူးလွန်တယ်လို့ဆွဆွဲခံထားရတဲ့မြန်မာလူညုံရေးတပ်ဖွဲ့ရဲ့လုပ်ရက်ကိုချက်ချင်းရပ်ဆိုင်းမှုကိုလည်းတိုက်တွန်းပါတယ်လူ့အခွင့်အရေးကောင်စီရဲ့အခုလိုဆုံးဖြတ်ချက်ဟာလက်တွေ့အခြေအနေကိုထင်ဟပေါ်လွင်စေပြီးကျူးလွန်တဲ့မြန်မာစစ်တပ်တာဝန်ရှိသူတွေကိုနိုင်ငံတကာကအရေးယူဖို့တိုက်တွန်းသူကဝါရှင်တန်ဒီစီအခြေဆိုင်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဦးကွန်ဆန်ဖြစ်ပါတယ်
။ဒီအားတော့တကယ်မှန်ကန်တဲ့ဆုံးဖြတ်မှုကိုကျွန်တော်လက်ခံပါတယ်။နောက်မျိုးသမီးတွေကိုဒီလိုတကယ်ရောလိမ်ပိုင်းဒီအထမဖြစ်ချက်မှုကတကယ်ကိုရှိခဲ့တယ်။လည်းနဲ့ပဲတုံးနေရတော့ဒီမြမစစ်တပ်ရှိနေပြောတာရှိနေအောင်ပါပဲလို့ကျွန်တော်ယုံကြည်ပါတယ်။ဘာလို့ဆိုတော့ကျွန်တော်ရဲ့ဒီဆာမန်ဦးဟိုရင်ကတပ်ဖြတ်မှုဖြစ်ခဲ့တယ်ဒီဒိမ့်ပိုင်းတပ်ဖြတ်မှုဖြစ်ခဲ့တယ်ဒီနောက်ပိုင်းမှာရောရှိသေးပါတယ်။နိုင်ငံတကာကတော့ဒီဟာကိုတိတိယောက်ယောက်အရေးယူလို့အပ်တယ်။နောက်ဒီဟာတွေကိုကိုကဲနေတဲ့တပ်မတော်အရာရှိတွေရောအတိတိယောက်အရေးယူတတ်ပါတယ်ခင်ဗျ။နောက်တစ်ခုကတော့ဥဆောင်နေတဲ့စစ်တပ်အကြီးဆုံးတွေရောရည်ယူမဲ့ဟာရီဥမာပြဒီပါရေးပိတ်ဆို့မှုတို့လို့ရပါတယ်နောက်သူတို့ဒီအာမန်ဘာကိုဆိုရက်လည်းလည်းရောင်းတဲ့ကိစ္စတွေပိတ်ဆို့မှုတွေကျွန်တော်လို့ရပါတယ
်ရှမ်းပြည်နယ်မှာမြန်မာစစ်တပ်အပါအဝင်အခြားလက်နက်ကိုင်အဖွဲ့တွေကလူအခွင့်အရေးချိုးဖောက်မှုဆက်လုပ်နေကြောင်းဒါကိုကန့်တွယ်ဖြေရှင်းဖို့လိုတယ်လို့ SNL ကြားကောင်းပါတီရဲ့1990ရွေးကောက်ပွဲအနိုင်ရအမတ်လက်ရှိအမေရိကန်အာရီဇိုနာပြည်နယ်မှာနေထိုင်တဲ့ဆိုင်းဝင်းဖေကပြောပါတယ်
သူတို့ကပုံပြီးအလေးကဲတာကတော့နောက်ဖက်ရခိုင်ဒေသကိုအလေးကဲတယ်အထူးသဖြင့်တော့အဲသူတို့ပြောနေတဲ့ရိုဟင်ဂျာကိစ္စနဲ့ပတ်သက်ပြီးပုံအလေးကဲတယ်လို့ထင်ပါတယ်သို့တော့လည်းပဲတကယ်တမ်းကျတော့ရခိုင်လူထုများခံစားနေရသလိုပဲပေါ့နော်အဲရှမ်းပြည်ကလူထုတွေခံစားနေရတဲ့ဟာလည်းပဲအတိုင်းတာစိတ်မလျော့ပါဘူးတကယ်တမ်းပြောဆိုရင်ဆက်ရှိနေသေးပဲ ဆက်ရှိနေတယ်ပဲဆိုတဲ့နေရာမှာခါတိုင်းဖြစ်နေကြတမလို့ကကျူးလွန်တဲ့ကိစ္စဒေဒင်မကဘဲနဲ့တခြားလည်းနဲ့ကိုင်ဖွဲ့စည်းတဲ့ကျူးလွန်တဲ့ကိစ္စတွေလည်းဆက်ရှိနေသေးပဲဖြစ်တဲ့အတွက်ကြောင့်မလို့ချမ်းပြည်နေတဲ့လူခွေချိုးဖောက်မှုကဆက်ဆွေးနေရှိတယ်လို့ပဲပြောရမှာပဲခင်ဗျာအဲ့တော့ကမူရစီဝါနဲ့လက်နဲ့စီးဆင်းမှုကိုထိန်းချုပ်နိုင်ဖို့လိုသလိုတွေးဆဆွေးနွေးရင်းနဲ့အဖြေရှာဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဒါပေမဲ့ကုလလူအခွင့်အရေးကောင်စီရဲ့မြန်မာနိုင်ငံအပေါ်အခုလိုဆုံးဖြတ်ချက်ဟာလက်တွေ့မှာထိရောက်မှုရှိလာမှာမဟုတ်ဘူးလို့သုံးသပ်သူကဟောင်ကောင်အခြေစိုက် HRC အဖွဲ့ရဲ့လူအခွင့်အရေးရှေ့နေဦးမင်းလွင်ဦးပဲဖြစ်ပါတယ်
အဲ့တော့ဒီအခုလိမ်မိုင်းဆိုင်ရာဖိနှိပ်မှုချိုးဖောက်မှုတွေကအခုမှဖြစ်တာမဟုတ်ဘူးဟိုးအရင်ကတည်းကဖြစ်နေတာအခုနောက်ပိုင်းဖြစ်တာတော့မှတော်တော်နည်းနေပြီလို့ကျွန်တော်ပြီးရနောက်တစ်ချက်ကဒီစစ်မဲ့ဖြစ်ပွားနေတဲ့ဒေသတွေမှာလူအခွင့်အရေးချိုးဖောက်မှုတွေကအာဏာပိုင်စစ်တပ်ဘက်ကကိုနောက်တစ်ဖက်လက်နက်ကိုင်ဖွဲ့စည်းဘက်ကကိုနှစ်ဖက်စလုံးကျူးလွန်နေကြတာဖြစ်တယ်ဒေသခံပြည်သူလူထုကခါးစည်းခါးမယ်ဒါကတော့ဖြစ်လေဖြစ်တာရှိတဲ့သဘောတဘာဝပဲတိုင်းနာဒေသတွေမှာအရင်တော့ကဒီထက်ပိုပြီးတော့ဆိုးဆိုးဝါးဖြစ်ခဲ့တာတွေရှိတယ်။ကုလသမဂ္ဂအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကိုဝင်ခွင့်မရဘဲနဲ့ရခိုင်ကရရှိထားတဲ့အချက်အလက်အဟောင်းတွေပေါ်မှာမူတည်ပြီးတော့ကအခုလိုမျိုးသုံးဖြတ်တဲ့သုံးဖြတ်ချက်ကတော့ကျွန်တော်တို့မြန်မာနိုင်ငံအစိုးရကလည်းလက်ခံမှာမဟုတ်ဘူး။ဒါကိုသုံးဖြတ်ချက်ချတယ်ဆိုလို့ရှိရင်လည်းဒီသုံးဖြတ်ချက်ပေါ်မှာပြီးနောက်အားရှိပါလိမ့်မယ်လို့လည်းကျွန်တော်တို့ကတော့မယူဆပါဘူးဗျ။
ဘင်္ဂလားဒေ့ရှ်နိုင်ငံကလည်းလူအခွင့်အရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုထောက်ခံကြောင်းပြောခဲ့သလိုရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်နိုင်ရေးတိုးတက်မှုမရှိသေးတဲ့အချက်ကိုလည်းအလေးထားပြောသွားပါတယ်။ရိုဟင်ဂျာဆိုတဲ့အမည်ကိုအတိအမှတ်ပြုမထားတဲ့မြန်မာအစိုးရကတော့ကုလသမဂ္ဂရဲ့ဒီဆုံးဖြတ်ချက်ဟာလူသလိုကောက်ချက်ဆွဲပြီးနိုင်ငံရေးရည်ရွယ်ချက်တွေပါတဲ့ဆုံးဖြတ်ချက်ဖြစ်တာမို့မြန်မာနိုင်ငံအတွက်အထောက်အကူဖြစ်မှာမဟုတ်ဘူးလို့ဂျနီဗာမြန်မာသံအမတ်ကြီးကတုံ့ပြန်ပါတယ်။လူအခွင့်အရေးကောင်စီဆုံးဖြတ်ချက်မှာတော့မြန်မာတပ်မတော်နဲ့ရခိုင်တပ်ဖွဲ့အေအေတို့ကြားတိုက်ပွဲကြောင့်အရက်သားတိဆုံမှုဥွင့်ဆွန့်ခွာထွက်ပြေးနေရတာကိုလည်းထောက်ပြပြီးမြန်မာနိုင်ငံရဲ့လက်ရှိအခြေအနေအရကုလလူအခွင့်ရေးအထူးကိုယ်စားလှယ်တာဝန်ကိုဆက်လက်တက်တန်းတိုးဖို့ကိုလည်းဆုံးဖြတ်ခဲ့သလိုမြန်မာနိုင်ငံနဲ့ဝင်ခွင့်ပိတ်ထားတဲ့လူအခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီနဲ့လည်းပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကိုတိုက်တွန်းထားပါတယ်ခင်ဗျာပြည်ရဲ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါရခင်ဗျာအခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ရပါမယ်ဒီမိုကရေစီလှုပ်ရှားမှုမှာအလေးနဲ့ပါဝင်ခဲ့ကြတဲ့အရသာအသင်းအဖွဲ့တွေဟာ NLD အစိုးရလက်ထက်မှာလောက်ရကံရခက်ခဲလာပုံကိုဥအောင်ခင်ကရေးသားတင်ပြထားပါတယ
democracy စင်ပါရေးမှာအရသာအသင်းအဖွဲ့တွေပါဝင်တဲ့အကန့်ကန္တဟာအရေးကြီးပါလေ။ဒါကြောင့်အသွင်ကူးပြောင်းနေတာကိုပြတ်တာနိုင်ဖို့အတွက်ဦးသိန်းစိန်အစိုးရဟာအရသာအသင်းအဖွဲ့တွေကိုလုတ်ပိုင်ခွင့်အတော်လေးပေးခဲ့ပါတယ်။ဒါပေမဲ့ NLD အစိုးရတက်လာတဲ့အခါမှာအရသာအသင်းအဖွဲ့ဟာအရင်လိုအဓိကအကန့်ကန္တကမပါဝင်နိုင်တော့ဘဲလောရကံရကက်ခဲလာတယ်လို့ Swisspeak အဖွဲ့ကသူ့တည်တည်ဒေါက်တာစီသန်ဘက်တိုးကသုံးသပ်ပါလေ။NLD ဆိုရလက်ထက်မှာအလုတ်ခွင်ကျင်းမြောင်းသွားတယ်လို့အယတအဖွဲ့အချို့ကလည်းထုတ်ဖော်ပြောဆိုပါတယ်။အချိန်ထဲမှာပဲနိုင်ငံတကာအလူရှင်တွေကလည်းပြည်သူအစိုးရတက်လာပြီးဆိုပြီးအစိုးရကိုထောက်ပံ့လာတဲ့အတွက်အယတအသင်းအဖွဲ့တွေကိုတိုက်ရိုက်ထောက်ပံ့လာတယ်လို့ညွှန်နေလာပါတယ်။အယတအဖွဲ့အစည်းတွေဟာနိုင်ငံခြားအကူအညီရနေစေဖြစ်ပါတယ်။အယတအသင်းအဖွဲ့တွေအရေးအတွင်းမြင့်မားလာဖို့နဲ့ကိုယ်ရဲ့တိုးချဲ့နိုင်မှုအတွက်လူရှင်တွေကငွေကြေးထောက်ပံ့နေစေဖြစ်ပါလေ။အရင်လိုဝေဖန်ဆန်းစစ်တာမျိုးတိတ်မလုံနိုင်တော့ဘဲအလူရှင်ထောက်ပံ့တဲ့စီမံချက်ကိုအကောင့်ထဲပေါ်ဖို့ကသာကြိုးပမ်းနေကြပါလေ
။2014မှာပြဋ္ဌာန်းတဲ့အသင်းအဖွဲ့များမှတ်ပုံတင်ခြင်းဆိုင်ရာဥပဒေကအတိအမှတ်ပြုထားတဲ့အသင်းအဖွဲ့နှစ်မျိုးသာရှိပါတယ်။အကျိုးမြတ်မယူဘဲလူမှုရေးမှာကူညီနေတဲ့ပြည်တွင်းအသင်းအဖွဲ့နဲ့အစိုးရစီမှာမှတ်ပုံတင်ပြီးလူမှုရေးလုပ်ငန်းလုပ်နေတဲ့အစိုးရမဟုတ်တဲ့နိုင်ငံတကာအသင်းအဖွဲ့ INGO တွေပဲဖြစ်ပါတယ်။ပြည်တွင်းအသင်းအဖွဲ့တွေဟာမှတ်ပုံတင်စရာမလိုပေမဲ့နိုင်ငံတကာ INGO တွေကတော့မှတ်ပုံတင်ဖို့လိုပါတယ်။ပြည်တွင်းအသင်းအဖွဲ့အမျိုးမျိုးအရွယ်အစားအမျိုးမျိုးနဲ့လုပ်ကိုင်နိုင်မှုစွမ်းရည်အမျိုးမျိုးရှိကြပါတယ်။ပြည်တွင်းအသင်းအဖွဲ့တွေလုပ်ရည်ကံရည်ရှိလာပြီးနိုင်ငံဖွံ့ဖြိုးရေးမှာပါဝင်လာနိုင်အောင်နိုင်ငံတကာ INGO အဖွဲ့တွေကကူညီထောက်ပံ့ပါတယ် ဥပမာလူမှုရေးညဉ့်ဉန်ရေးတရားမျှတမှုလူအခွင့်အရေးပတ်ဝန်းကျင်အရေးနဲ့ဒီမိုကရေစီအရေးမှာအယသားအဖွဲ့တွေပါဝင်လာအောင်ဥရောပနဲ့အမေရိကန် INGO တွေကကူညီနေကြပါတယ
်လို့ရကံရကဲကဲလာပြီးမြေပြည်တွင်းအယသားအဖွဲ့တွေဟာလူမှုရေးနိုင်ငံရေးတောင်းဆိုမှုတွေဆက်လက်လုပ်နေသေးဖြစ်ပါတယ်ဘရစ်တရှ်ကောင်စီနဲ့အမေရိကန် AIB ဟာလူမှုအခြေပြု CBO အဖွဲ့အစည်းနဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့တွေကိုစွန့်ဆောင်ရင်မြင်မလာအောင်အကူအညီပေးပါတယ်အင်္ဂလိပ်စာသင်ကြားပို့ချတဲ့စီမံချက်အပြင်မြန်မာကွန်ရက်ဝက်ဘ်ဆိုက်လုပ်ပြီးပညာပေးတာမျိုးလည်းရှိပါသေး။ဗြိတိရှ်ကောင်စီ Facebook မှာအသင်းဝင်နှစ်သန်းလောက်ရှိပါသေး။မြန်ဆန္ဒနယ်မြေရဲ့အကျိုးစီးပွားကိုမြင့်တင်နိုင်ရေးအတွက်အရသာအဖွဲ့နဲ့သတင်းမီဒီယာဆက်ဆံရေးကို USAID ကစီစဉ်ပေးတာမျိုးလည်းရှိပါသေး။ဟောပြောပွဲ၊ဆွေးနွေးပွဲနဲ့ပြပွဲတွေလုပ်ပြီးပညာပေးတာတွေလည်းရှိပါသေး
။အရသာအသင်းအဖွဲ့ပေါင်း400နီးပါးပါဝင်တဲ့ MADA မဟာမိတ်အဖွဲ့ချုပ်ဟာကိစ္စအားလုံးမှာပွင့်လင်းမြင်သာဖို့နဲ့တာဝန်ခံဖို့တောင်းဆိုတဲ့အဖွဲ့ကြီးဖြစ်ပါတယ်တတိယအကြိမ်27ရာစုပင်လုံးညဉ့်ဉေးညီလာခံပထမနေ့မှာစေဦးစီးချုပ်ပြောတဲ့မိကွန်းကိုလုံးဝလက်မခံနိုင်ကြောင်းအဖွဲ့ပေါင်း389ဖွဲ့ကလွန်ခဲ့တဲ့ဇူလိုင်12ရက်နေ့ကသဘောထားထုတ်ပြန်ပါတယ်ပြည်တွင်းနဲ့ပြည်ပအရသာအသင်းအဖွဲ့60ကျော်ပါဝင်တဲ့ကြားမရေးရာဒန်းတူညီမျှရေးကွန်ရက်ကြားမဒန်းတူအခွင့်အရေးခံစားနိုင်ဖို့အတွက်တက်တက်ကြွကြွလှုပ်ဆောင်နေကြတာတွေ့ရပါတယ်တိုင်းရင်းသူအမျိုးသမီးတွေကလည်းအသင်းအဖွဲ့နဲ့ကွန်ရက်တွေတည်ထောင်ထားကြပါတယ်။ရန်ကုန်နဲ့မန္တလေးမှာတော့အရသာအသင်းအဖွဲ့တွေကိုတင်နန်းပေးတာမျိုးတွေရှိပါတယ
်။လူကွန်ရင်းနဲ့တာဝန်ခံမှုဆိုင်ရာအရသာအဖွဲ့အစည်းတွေနဲ့ပတ်သက်လာရင်အစိုးရဟာအမြင်မကြည့်တော့ဘူးလို့လွန်ခဲ့တဲ့နိုဝင်ဘာလထုတ် Equality Myanmar ရဲ့ CSO Sustainability Index မှာဖော်ပြထားပါတယ်။အရသာအဖွဲ့အစည်းဦးဆောင်တဲ့အစီအစဉ်တွေမှာ NLD ပါတီဝင်တွေပါဝင်လာမှာကိုအစိုးရကမလိုလားဘူးလို့ဆိုပါတယ်။အရသာအဖွဲ့သို့မဟုတ်သတင်းမီဒီယာကလုတ်တဲ့ပွဲတွေကိုတက်မယ် NLD အမတ်ဟာဌာနချုပ်ကိုခွင့်ပြုချက်တောင်းဖို့လိုတယ်လို့ဆိုပါတယ်။အရသာအဖွဲ့အစည်းနဲ့ပတ်သက်တဲ့ပြည်သူအမြင်မှလည်းအတွင်အမျိုးမျိုးရှိနေပုံရပါတယ်။ကျန်းမာရေးပညာရေးလူမှုရေးနဲ့ကေဇယ်ရေးလုပ်ငန်းတွေမှာကူညီထောက်ပံ့နေတဲ့အရသာအဖွဲ့အစည်းတွေကိုပြည်သူလူထုကကြိုးကြိုးထောက်ခံကြပါတယ်။အကောင့်ဘက်ကမြင်ကြပါတယ်။ဒါပေမဲ့ဘာသာရေးရာလူနည်းစုနဲ့ဒုက္ခတဲ့ကိစ္စကိုဆောင်ရွက်နေတဲ့အရသာအဖွဲ့တွေအပေါ်မှာတော့ပြည်သူအမြင်ဟာမကြည်လင်ဘူးလို့ဆိုပါတယ်။အစိုးရစာမျက်နှာအားပေါ်အတိုင်းနိုင်ငံခြားအကျိုးစီးပွားကိုရှည်တန်းကတင်နေလို့ယူဆကြပါတယ်။ဒါပေမဲ့ပုဂ္ဂလိကမီဒီယာကတော့ကွင်းစင်နေတဲ့အရသာအဖွဲ့အစည်းတွေစီကသတင်းရတာမို့အမြဲတမ်းဆက်ဆံမှုရှိနေကြပါလိမ့်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ကြရပြီးခုတစ်ခါတော့အမေရိကန်အီရီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်ပို့ချမှာဖြစ်ပါတယ်။
ဒီ drin ba english american side ganda ma netho lo adeibe yare bull bull go achi khan ne idiom a thong nwi go tin pya pi ma mu patthama u song tin pya pi me idiom a thong ga ro
hit the bull's eye
phit par de sa long paung ga hit hit ga ti ga the the bull apostrophe s the bull's ga netho ye eye I ga မျက်စီဆိုတော့စကားစုခုနဲ့တိုက်ရိုက်အသေးပဲကနှစ်သိုးရဲ့မျက်စီကိုတဲ့တဲ့ထိမှန်တာဖြစ်ပါတယ်။ Bull's eye ရဲ့နောက်အသေးပဲတစ်မျိုးကတော့သနပ်ပြေမြားပြေလေ့ကျင့်မယ်ဆိုရင်ပြစ်မှအလယ်မှာရှိတဲ့အမဲစဲဗဟိုချက်ကိုဆိုလိုတာဖြစ်ပါတယ်။ဒါကြောင့် hit the bull's eye ရဲ့ idiom အသေးပဲကပြောလိုက်လှုပ်လိုက်တာထိထိမိမိရှိတာအပိုင်တီးထည့်လိုက်နိုင်တာတကယ်ကိုလိုရင်းရောက်အောင်လုပ်နိုင်တာတိတ်ကိုမှန်နေတာအကွက်ကိုဝင်သွားတာကျမတို့မြန်မာဘန်းစကားမှာတော့ဂက်တီပဲဟေးလို့ပြောတာနဲ့ဆင်တူတယ်လို့ဆိုရမှာပါဒီသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
You hit the bull's eye when you said corruption is the root of evil
အခုဒီလိုက်ဆမ်းမှုဟာမကောင်းမှုအလုံးရဲ့အခြေခံဖြစ်တယ်လို့မင်းပြောတာတိတ်ကိုမှန်တယ်လို့ဒေဗီရပါတယ် Umao, now the cow, Lila, Chijaya, Umba.
You hit the bull's eye when you said corruption is the root of evil.
Kududia dimbia bime, idiom atungaro.
Take the bull by the horns.
Pipare, Salumbanga, T-A-K-E, take a, yuda, T-H-E, the, B-U-L-L, bull, the bull ga neto, B-Y, by, T-H-E, the, H-O-R-N-S, the horns, by the horns ga, ujo ne pipi, sakukunga daya, dewega. Natogo, tuye, ujo gani, tainbi, kaina pipare. နှစ်တော့ဆိုတာတည်တဲ့အတိုင်းပါပဲအာရှိတဲ့ခွေလိုင်းအန်ဒီရဲ့ချီတဲ့တက်တာမှမဟုတ်တဲ့အတွက်နှစ်တော့ကိုသူ့ရဲ့ဥကြိုကကိုင်းမယ်ဆိုရင်အန်ဒီရဲ့ရှိပေမဲ့အနိုင်ဆုံးနေရာကကိုင်းတဲ့ထိန်းတဲ့သဘောမျိုးကိုဆိုလိုတာဖြစ်ပါတယ်။အီရင်ဆိုတဲ့တော့ဝိုက်ဒေဝေကတော့ခက်တဲ့အခြေအနေတစ်ခုခုကိုကျမတို့မြန်မာဘန်စကားအရဆိုရင်တော့ကာကနနအပိုင်းကိုင်းပြီးတတ်တည်ရှိရှိပြပြသားသား
My boss took the bull by the horns and warned two workers to stop quarreling or leave the room.
ကျွန်တော်တို့ဆရာသမားကရံဖြစ်နေကြတဲ့အမှုတန်းတစ်ဦးကိုရရင်ရမရကြရင်တော့အခန်းထဲကနေထွက်သွားလို့အပိုင်အပြက်ပဲပြောလိုက်တယ်လို့ဒီပေရပါတယ်။ဥမောင်းနောက်တစ်ခါလေးလာကြည့်ကြရအောင်ပါ
။ My boss took the bull by the horns and warned two workers to stop quarreling or leave the room.
ခုနောက်ဆုံးတင်ပြပေးမယ် idiom အသုံးကတော့
A bull in a china shop.
ဖြစ်ပါတယ်။စလုံးပေါင်းက BULL ဘောကနှစ် IN ငါအထဲမှာ A ကတခု CHINA China ကဒီနေရာမှာတရုတ်ကိုဆိုလိုတာမဟုတ်ဘဲကျွေးတဲ့ပစ္စည်းကိုဆိုလိုတာဖြစ်ပါတယ် SHOP shop ကဆိုင်ဆိုတော့ A China shop ကကျွေးတဲ့ပစ္စည်းရောင်းတဲ့ဆိုင်ဖြစ်ပါတယ်စက်စုတစ်ခုနဲ့တိုက်ရိုက်ဒီဘက်ကတော့ကျွေးတဲ့ပစ္စည်းရောင်းတဲ့ဆိုင်တွေကိုနှစ်တိုးတစ်ကောင်ရောက်နေတာဖြစ်ပါတယ်ကျွေးပကံကျွေအိုးကျွေကွက်စသဖြင့်တို့ဟာကွဲလွယ်တတ်တဲ့အတွက်ကြောင့်ကြမ်းကြမ်းကင်လို့မရပါဘူးတိတ်ကိုသတိထားပြီးကင်တွေရတာဖြစ်ပါတယ်ဒါကြောင့်ကျွေတဲ့ကျွေပကံတွေရောင်းတဲ့ဆိုင်ထဲနှစ်တိုးတစ်ကောင်ရောက်နေတယ်ဆိုရင်တော့ဆိုင်ထဲမှာရှိရှိသမျှဟာကွဲဖို့အန္တရာယ်ရှိတဲ့သဘောမျိုးဖြစ်ပါတယ်ဒီအသုံးရဲ့ idiom အဓိပ္ပာယ်ကကျမတို့မြန်မာဘန်းစကားရဆိုရင်တော့လှုပ်လိုက်ရင်အရာနဲ့အကြောင်းကြောင်းကြောင်းဆိုတာနဲ့တူတယ်လို့ဆိုရမှာပါသတိထားနေရမယ့်နေရာကွဲလွယ်တဲ့ပစ္စည်းတွေရှိတဲ့နေရာမှာမနေတတ်မထိုင်တတ်တော့လှုပ်လိုက်ရင်ကွဲတာရှာတာကျိုးတာပဲ့တာဖြစ်ပြီးအဲ့ဒီလူရဲ့ကျန်းတဲ့ဒဏ်ကိုမခံနိုင်တာကိုဆိုလိုတာဖြစ်ပါတယ်။ဒါအပြင်လှုပ်လိုက်ရင်အခြေအနေပိုဆိုးသွားတာမျိုးကိုလည်းဒီ idiom ကိုရည်ညွှန်းသုံးပါတယ်။ကျမတို့နေ့စဉ်ဘဝမှာတခါတည်းဟန်သူ့ကိုတော့ပေးမကင်ဒီနေ့သူကင်လိုက်ရင်ကွဲလိမ့်မယ်ဖြစ်လိုက်ရင်သူ့လက်ချက်ပဲစသဖြင့်အပြောခံရတဲ့လူမျိုးကိုလည်းဒီ idiom နဲ့ရည်ညွှန်းသုံးနိုင်တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ John is like a bull in the china shop His wife has to remind him to be careful all the time
John ကဖြစ်လိုက်ရင်သူ့လက်ချက်ကြီးပဲဒါကြောင့်သူစနီးကယူဆိုင်ဖို့သူ့ကိုအမြဲပဲသတိပေးနေရတယ်လို့ဒီပေရပါတယ်ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
John is like a bull in the china shop. His wife has to remind him to be careful all the time.
ဒီတင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
hit the bull's eye, take the bull by the horns, like a bull in the china shop.
တို့ဖြစ်ကြပါလေ။နောက်တင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
ဒေါ်လာနာသန်ပို့ချတဲ့ EDN 3အင်္ဂလိပ်သင်ခန်းစာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOE ရထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့မြန်မာပြည်ကပေးစာကဏ္ဍမှာတည်သခြင်းတောင်းခြင်းဆိုရင်တော့စာရေးသားပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာတက်ကတစ်ဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့မြန်မာပိုင်းအစီအစဉ်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်ရဲ့တင်းငွေနေ့မနေ့ကင်းအစီအစဉ်တွေကိုလိုင်းနုံမီတာ32 40 48အပြင်လိုင်းလက်မီတာ190ကရောကျွန်တော်တို့ VOA ရဲ့ Facebook စာမျက်နှာကပါထုတ်လွှင့်နေတာဖြစ်ပါတယ်အခုတော့စနေညတိုက်ရိုက်လေလံအစီအစဉ်မတိုင်ခင်မှာထိတ်တန့်ရောက်နိုင်ငံတကာသတင်းတပုတ်ကိုလည်းတင်ပြခြင်းပါတယ်စီးရီးယားနိုင်ငံတွင်က IS အဖွဲ့နောက်ဆုံးထိန်းချုပ်ရာဘာဂူဒီတာကို American ထောက်ပံ့မှုပေးရတဲ့ဆီးရီးယားဒီမိုကရက်တစ်တပ်တွေထိန်းချုပ်ထားပြီးဆိုတဲ့သတင်းတွေထွက်ပေါ်နေကြမှာပဲဘာကူကနေအများစုအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်လူထောင်ချီပြီးတော့ဒီအယ်ဟိုးဆိုတဲ့စခန်းကိုထွက်ပြေးလာနေတယ်လို့ကုလသမဂ္ဂကပြောပါတယ်လီဇာစလိုင်းရဲ့သတင်းကိုတော့မတ်သိငီထိုက်တင်ပြမှာပါ
အမျိုးသမီးနဲ့ကလေးငယ်90ရာခိုင်နှုန်းပါတဲ့လူပေါင်း 9,400 ကျော်တို့အယ်ဟိုးစခန်းမှာလက်ရှိနေထိုင်နေကြတယ်လို့ကုလသမဂ္ဂကပြောပါတယ်လက်တလုံးရောက်လာတဲ့ခမန်းကြီးလူပေါင်း 2,000 လောက်ထဲမှာဆိုရင်လေအများစုကအတော်လေးကျန်းမာရေးမကောင်းကြဘူးလို့ကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောက်ရွက်ရေးယူပြောခွင့်ရယန်လင်းကေးကပြောပါတယ
် Most of the new arrivals show signs of distress and suffer from malnutrition, fatigue, medical
conditions. လာနေကြီးတိုက်ပွဲတွေဖြစ်နေပြီးစာနာရေးခါကျန်းမာရေးဆောင်ရှက်မှုနဲ့အခြေခံဝန်ဆောင်မှုတွေမရခဲ့ကြတာတွေကြောင့်အသည့်ရောက်လာသူတွေအများစုကအာဟာရမပြည့်ဝမှုပင်မနှွမ်းနေမှုကျန်းမာရေးဖောက်ပြန်မှုစိတ်အတွင်းထိခိုက်ဒဏ်ရာရတာတွေကြုံတွေ့ခံစားနေကြရတဲ့လက္ခဏာတွေတွေ့ရပါတယ
်။စခန်းတွင်မှနေထိုင်ကြသူတွေအတွက်ခိုးလုံရေးစခန်းတွေဟာလည်းအေးဒဏ်လေးတိုက်တဲ့ဒဏ်တွေခံနိုင်ဖို့စိတ်မချရဘူးလို့အကူအညီပေးရေးလှုပ်သားတွေကပြောပါတယ်။အနှွေးတက်ကလည်းလိုသလောက်မရပါဘူး။လူတွေပြည့်နေနေတဲ့စခန်းကိုလူပေါင်း 1,000 ကျော်လောက်ထပ်ရောက်လာအောင်မယ်လို့လက်တွေ့အကူအညီပေးနေကြတဲ့အဖွဲ့တွေကခံမှန်းထားတဲ့အကြောင်းလဲပြောခွင့်ရလျာကေးကပြောပါတယ
် The camp has significantly exceeded its capacity and there's an urgent need for additional
စခန်းမှာလက်ခံနိုင်တဲ့အရေးအတွက်အများကြီးပိုများနေပြီးအများသောနေရာတွေမှာလက်ခံထားရတဲ့လူတွေအတွက်နောက်ထပ်နေရာအသစ်တွေတဲအိမ်ကြီးတွေအရေးပေါ်လိုအပ်နေသလိုအသစ်ရောက်လာသူတွေအတွက်စခန်းကိုထပ်တိုးချဲ့ဖို့လည်းလိုအပ်နေပါတယ
် Syria Arab Lajani အဖွဲ့နဲ့အတူတွဲပြီးနိုင်ငံတကာချက်ချင်းဒီအသည် ICRC ကလည်းစခန်းတွင်မှကယ်ဆယ်ရေးဆောက်ရွက်နေပါတယ်။အယ်ဟိုးစခန်းကမိသားစုတွေအားလုံးကစီးရီးယားပြည်သူတွေမဟုတ်ဘဲနိုင်ငံခြားသားတွေလည်းပါဝင်တဲ့အကြောင်းအများစုကအမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်တယ်လို့ ICRC ကပြောပါတယ်။ဒီနိုင်ငံခြားသားတွေထဲမှာနိုင်ငံရင်းကိုပြန်လိုသူတွေရှိပေမဲ့အစိုးရတချို့ကပြန်ပြီးလက်မခံလိုတာကြောင့်သူတို့အတွက်မရေမရာအခြေအနေနဲ့ရင်ဆိုင်နေကြရပါတယ်။ဆီးရီးယားကနေဘာအကြောင်းနဲ့ထွက်ခွာရသည်ဖြစ်စေကိုယ်နိုင်ငံသားတွေကိုတော့အစိုးရတွေအနေနဲ့စောင့်ရှောက်ရမယ်တာဝန်ရှိတယ်လို့လည်းတာဝန်ရှိသူတွေကပြောဆိုကြပါတယ်ရှင
်။မတ်တင်ကြီးတိုက်တင်ပြခဲ့တာပါခင်ဗျာ။အခုတော့စနေညဒိုင်းရိုက်လေလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်မှာဖြစ်ပါတယ်။ညဉ့်ဉန်းရေးဆွေးနွေးမှုတွေချင်းကပ်ပုံပြောင်းဖို့လိုနေပြီလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတာပါ။တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရကြားမှာငင်းငင်းဆွေးနွေးပွဲတွေရှိနေပေမဲ့တိုက်ပွဲတွေကဖြစ်နေစေဖြစ်ပါတယ်။ဒါကြောင့်မို့လို့ချင်းကပ်ပုံပြောင်းတင်သလားဆိုတာနဲ့ပတ်သက်ပြီးစနေညဒိုင်းရိုက်လေလံအစီအစဉ်မှာကိုအောင်လင်းဦးကဆွေးနွေးထားတာပါ။
မင်္ဂလာပါခင်ဗျာဒီနေ့တရားလီလိုက်စီစဉ်မှာတော့ငင်းချင်းကျိုးဝဲမှုတွေမှာချင်းကပ်ပုံတွေပြောင်းမှုလုံနေပြီလားဆိုတာကိုဆွေးနွေးမှာပါတန်းတန်းလက်နက်ကင်ဖွဲ့ရင်းနဲ့မြန်မာဆိုးကတက်မလို့တောင်းဝန်ရှိသူတွေငင်းချင်းဆွေးနွေးနေပြီမလဲတိုက်ပွဲတွေကတော့ပုံများနေပါတယ်ဒီချိန်ထဲမှာပဲတနင်္ဂနွေလုံးပြစ်ခတ်တက်ခတ်မှုရစေးရေးသဘောတူစာချုပ် NCA ပါဝင်ငင်းချင်းလုံငန်းစဉ်ပေါ်မှာတန်းတန်းလက်နက်ကင်ဖွဲ့တွေကြားတန်းတရားသဘောထားတွေလည်းထွက်နေပါတယ်ဆိုတော့ဒီငင်းချင်းဆွေးနွေးပွဲတွေမှာအပြောင်းလဲတွေလုပ်ဖို့လုံနေသလားနောက်ချင်းကပ်နိုင်မဲ့နီလန်းအစ်တွေဘာတွေများရှိနိုင်မလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးတော့မှာပါပြင်နိုင်ဆွေးနွေးဖို့အတွက်ဖိတ်ကြားထားတဲ့ပုဂ္ဂိုလ်တွေလည်းလေလိုက်မှမှာရောက်နေပါပြီတူကတော့ကျွန်တော်တို့ရခိုင်မျိုးသားကောင်စီ ANC ရဲ့အထွေထွေတွင်းမှုလည်းဖြစ်ညညသောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဦးထွန်းစောပါနောက်တူကတော့နိုင်ငံရေးသုံးသပ်သူဖြစ်တဲ့ဦးရထွန်းပါဆိုတော့ကျွန်တော်တို့အစီအစဉ်အရင်ဆုံးကတော့ဒီညဉ့်ညဲဆွေးနွေးမှုတွေနဲ့ပတ်သက်လို့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးပြည်내ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့အမြင်တွေကိုကြားချင်ပါတယ်ကိုဒီလက်တလော့တက်မတော်နဲ့တက်ပွဲတွေပြင်းထန်နေတဲ့ဒီ A အဖွဲ့အပါဝင်ပေါ့လေဒီ NCA ကိုလက်မမထိုးသေးအသေးတဲ့အဖွဲ့နဲ့ NRPC အမျိုးသားပြန်လည်တင်မြှင့်ရေးနဲ့ညီညာရေးဘူဌာနတာဝန်ရှိရသူတွေဒီမကြသေးရင်တော့ကပဲနေပြည်တော်မှာတွေ့ပါတယ်ဒီထူးခြားတဲ့သဘောတူညီချက်တွေမရဘူးဆိုရင်လည်းတက်ပွဲတွေပြင်းထန်ဖြစ်နေတဲ့ A လိုအဖွဲ့တွေနဲ့ပါဟိုစကားပြောတာမျိုးကဒါအကျိုးရှိတဲ့ခြေလှမ်းကောင်းတဲ့ချင်းကပ်မှုလို့ပြောနိုင်သလားခင်ဗျာဆရာဦးထွန်းစောအရင်ဆွေးနွေးပေးပါလား
ဟုတ်ကဲ့ပြီးခဲ့တဲ့ဒီအတွေ့အဆုံမှုကိုကျွန်တော်တို့ကြည့်မယ်ဆိုရင်တော့ရလက်ကတော့သူတို့ထုတ်ပြန်ကြေညာချက်မှာအချက်၃ချက်ပါတာကိုတွေ့ရပါတယ်ဒီနံပါတ်၃ချက်မှာစုစုပေါင်း၅ချက်ကိုတွေ့ရပါတယ်အဲ့ဒီ၅ချက်ကိုခြုံပြီးပြကြည့်မယ်ဆိုလို့ရှိရင်သူတို့ပြောထားတာကတော့ election ဖြစ်ပေါ်နေတဲ့လက်နက်ကိုင်တိုက်ပွဲတွေချောချနိုင်ရေးအတွက်သူတို့ဆက်လက်ညှိနှိုင်းကြိုးပမ်းကြမယ်ပေါ့လေပြီးနောက်တစ်ခုကဒီအဆုံးဖြတ်ပေးနိုင်တဲ့ခေါင်းဆောင်တွေပါဝင်တဲ့ပြည်သူဆွေးနွေးမှုတွေကိုသူတို့ပေါ်ဆောင်ကြမယ်ပေါ့ဒီဒီဒေတာဖုံးပြိုးရေးတွေကိုဆက်ကိုသူတို့နှစ်ဖက်လုံးအလေးထားပြီးဆောင်ရွက်ကြမယ်ဒီတနိုင်ငံလုံးတည်ငြိမ်အေးချမ်းရေးကိုချိန်သိမ့်ဖို့အတွက်ဆက်လက်ညှိနှိုင်းပြချာမယ်ပေါ့လေနောက်ပြီးတော့မှအမျိုးသားပြန်လည်ပြည်မြေအေးနဲ့ငြိမ်းချမ်းရေးအတွက်အရေးခံအကြောင်းတရားတွေဖြစ်တဲ့ဒီနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ညှိနှိုင်းအပြေချာသွားမယ်ဆိုတော့အဲ့လိုသဘောထားတွေကိုပူးတွဲပြီးတော့မှအဖွဲ့ရှိဖွဲ့နဲ့ဒီအစိုးရရဲ့ NRPC ကြားမှာထုတ်ပြန်ချက်သဘောမျိုးနဲ့ထုတ်ပြန်လာတာကိုတွေ့ရပါတယ်။ဒီထုတ်ပြန်ချက်ကတော့ယခင်မရှိခဲ့တဲ့ထုတ်ပြန်မှုမျိုးဖြစ်ပါတယ်။ဒါအစ်စ်ပေါ်လေဒါပေမဲ့ရလက်အားတော့တိတ်အားရစရာမရှိဘူးပေါ့နော်။ဆွေးနွေးပွဲတွေလုပ်နေတဲ့တပြိုင်တည်းမှာပဲတိုက်ပွဲတွေကမြေပြင်မှာဖြစ်နေတယ်။ဦးတွေသဘောထားထုတ်ပြန်ညီညာချက်ထွက်လာပြီးတဲ့နောက်ပိုင်းမှာလေပဲ။တော့ဒီတိုက်ပွဲတွေကပိုပြင်းထန်လာတဲ့အနေအထားတွေကိုကျွန်တော်တွေ့ရတယ်။ကျွန်တော်ခိုင်ဘက်မှာဆိုရင်တော့ဒီတိုက်ပွဲတွေကပေါ့လေ။ညမတမတော်ကပေါ်ဆောင်နေတာတွေပို့ပြီးတော့အချိန်မြင့်ပြီးတော့လှုပ်တာကိုတွေ့ရတယ်ပို့ပြီးတော့ကြေပြန့်လာတာတွေလည်းရှိနေတယ်တပြိုင်တည်းပါပဲချမ်းပြည်ဘက်မှာလည်းပဲရှိနေတာတွေကျွန်တော်တို့တွေ့ရတယ်ဆိုတော့ဒီကိစ္စတွေကတော့ဒီအလုံးနဲ့ပေါ့နော်အပြောနဲ့အကန့်ညီမှုရှိတာကိုကျွန်တော်တို့မတွေ့ရဘူးပေါ့အဲဒါကြောင့်ဒီထုတ်ပြန်ကြေညာချက်သဘောထားကိုလက်တွေ့အချင်းအကောင့်တွေပေါ်တဲ့အခါမှာတကယ်စစ်မှန်တဲ့ပေါ့လေနော်ရေပြင်မှာအကျိုးသက်ရောက်မှုရှိတဲ့ဒီသဘောတူညီမှုတွေညှိနှိုင်းမှုတွေဖြစ်ဖို့လိုတယ်လို့တော့ကျွန်တော်တို့အကဲဖြတ်မိပါတယ်
။ဟုတ်ကဲ့တခုရှိတာဒီရခိုင်ပြည်နယ်မှာဒီလက်နက်ကင်အဖွဲ့တွေအခြေချဖို့ကြိုးပမ်းတာဒီလုံခြုံရေးချင်းချက်မှုဖြစ်တယ်ဒါကြောင့်အစိုးရဘက်ကလိုအပ်တဲ့ဒီလုံခြုံရေးအစီအမံတွေလုပ်ရတာပါဆိုပြီးတော့သူတို့အစိုးရဘက်ကဒီညီလာခံမှာပဲဟိုတွဲဆုံမှုမှာပဲသူတို့ပြောတော်တာရှိပါတယ်။ဆိုတော့ဒီရက်တီချက်ကရောညဉ့်ညဉ့်ဆွေးနွေးမှုတွေမှာဘလောက်ဒီဘယ်လိုပြောမလဲအခက်အခက်အဟန့်အတားတွေဖြစ်လာနိုင်တဲ့အခြေအနေမျိုးတွေမြင်မိလဲဆရာဦးထွန်းစော
ဟုတ်ကဲ့တက်မတော်ကဒီလိုသဘောထားကတော့ဒီလက်တွေ့မကျဘူးလို့ကျွန်တော်တို့မြင်ပါတယ်နောက်ပြီးတော့မှလက်ရှိပကတိအခြေအနေကိုဒီခြောက်လွဲဖို့ကြိုးစားတဲ့အနေအထားမှာကျွန်တော်တို့တွေ့ရတယ်ဒီရခိုင်ဒေသဒီအနောက်ဘက်ဆင့်မြင့်တာဟာသူတို့အတွက်အဖြူရောင်စုံလိုမျိုးတက်မှတ်ထားခဲ့တယ်ပေါ့ဗျာဒီ2010နောက်ပိုင်းဦးသိန်းစိန်တို့ရာတက်လာပြီးတဲ့နောက်ပိုင်းမှာငင်းချင်းပေါ်ဆောင်တဲ့ဖြစ်စဉ်ကိုကြည့်မယ်ဆိုလို့ရှိရင်အဲ့ဒီမှာပို့ပြီးတော့သိတာတယ်ကျွန်တော်ရခိုင်ဘက်မှာလက်နက်ကင်တော်လှန်ရေးအဖွဲ့စီ3ဘွဲ့ရှိပါတယ်။တော့အဲဒီ3ဘွဲ့ထဲကဒီရခိုင်ပြည်လွတ်မြောက်ရေးပါတီ ALP နဲ့ဦးသိန်းစိန်စိုးရလက်ထက်မှာအပြစ်ခရရစီတော့ဘိုင်းလက်ထွဲသဘောတူညီချက်လုပ်ကြတဲ့အခါမှာဒီတခြားသောဒေသတွေကတိုင်းရင်းသားလက်နက်ကင်တော်လှန်ရေးအဖွဲ့စီတွေနဲ့လှုပ်တဲ့ပုံစံနဲ့ကွဲလွဲစွာလှုပ်တာကိုကျွန်တော်တွေ့ရတယ်။အဲဒီမှာပါထူးခြားလေဆိုတဲ့အခါကျတော့တခြားသောတိုင်းရင်းသားလက်နက်ကင်တော်လှန်ရေးအဖွဲ့စီတွေနဲ့ဘိုင်းလက်ထွဲသဘောတူညီချက်နော်လုတ်တဲ့အခါမှာပြည်နယ်စစ်ပြည်ထောင်စုအစည်းအဝေးသဘောတူညီချက်တွေလုတ်တယ်။ဒါပေမဲ့ရခိုင်ဘက်မှာ ALP ရခိုင်ပြည်လွတ်မြောက်ပါတီနဲ့လုတ်တဲ့အခါမှာသူကပြည်နယ်အစည်းအဝေးမှာပဲသူကတိကျရစင်းလုတ်ပြီးတော့ပြည်ထောင်စုအစည်းအဝေးကိုသူကတက်မလုတ်ခဲ့တော့ဘူး။ပြီးရင်ပြည်နယ်အစည်းအဝေးသဘောတူညီချက်ရတဲ့အပေါ်မှာကျန်တဲ့တိုင်းရင်းသားဒေသတွေမှာဆိုလို့ရှိရင်သူကဒီဆက်ဆံရေးယုံတွေကိုဖွင့်လှစ်ခွင့်ပေးတယ်နော်။ သဘောတူညီချက်အရလိုက်နာပြီးတော့မှဆောင်ရွက်တာတွေကိုကျွန်တော်တွေ့ရတယ်။ပြီးရင် NCA ထိုးပြီးတဲ့နောက်ပိုင်းမှာလည်းပဲဒီ NCA ကိုခြေခံပြီးတော့မှပြည်ခတ်တိုက်ခိုက်မှုစောင့်ကြည့်ရန်တရားတွေကိုသက်သက်ရာပါတီဖွဲ့စည်းတွေအတွက်ပါဝင်ပြီးတော့မှလှုပ်တာတွေကိုကျွန်တော်တို့တွေ့ရတယ်။ဒါပေမဲ့ကျွန်တော်တို့ခိုင်ဘက်မှာအဲ့ဒီ DLP ပါတီနဲ့ပြည်နယ်ဆင့်မှာလက်မရေးထိုးတော်ညာလည်းပဲနော်ဒီဆက်ဆံရေးရုံးတွေကိုတရားဝင်ဖွင့်လှစ်ပေးမရဘူး။နောက်ပြီးတော့ဒီ GMP ဆိုတဲ့ပြည်ထက်တက်ခိုင်မှုရစေရန်တရားမှာ NCA ရထိုးပြီးတဲ့နောက်ပိုင်းမှာလည်းပဲလုတ်ခွင့်မရဘူး။ထို့နည်းတူသောမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲတွေကိုလုတ်ခွင့်မရဘူး။ဒါတွေကဘာလဲဆိုတဲ့ခါကျတော့သူတို့ကစီးရေးအရာရခိုင်ဒေသကိုအဖြူရောင်နေမြေဆိုပြီးတော့မှအဲ့ဒီကနေသတ်မှတ်ထားတာဖြစ်ပါတယ်။ယခုလိုမျိုး ULA နဲ့ဖြစ်မှပေါ့လေ ULAA နဲ့တိုက်ပွဲဖြစ်မှ ULAA ပေါ်လာပြီးတဲ့နောက်ပိုင်းမှာမှဒီလိုသဘောထားဖြစ်နေတာမဟုတ်ဘူး။ရခိုင်ကလေးကနေရှိတယ်ကျွန်တော်တို့ ANC နဲ့လည်းပဲသွေးဆုံဆွေးနွေးတွေလုပ်တဲ့ကွာလေအဲ့သဘောထားပဲသူတို့ကပြောပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ ANC ကိုဆိုလို့ရှိရင်သူတို့ကတော့တက်ဖွဲ့မရှိကြောင်းကိုသဘောတူမယ်ဆိုလို့ရှိရင် NCA ကိုလက်မရေးထိုးခွင့်ပေးမယ်ဆိုပြီးတော့အဲ့လိုသဘောထားနဲ့ကျွန်တော်တို့ကိုတုံ့ပြန်ထားတယ် ULA အခုတိုက်ပွဲတွေပေါ်ဆောင်နေတဲ့အဖွဲ့နဲ့ဆိုလို့ရှိရင်မြောက်ပိုင်းမှာမိတ်သုံးဖွဲ့ကိုသူကလက်နက်ကလမ်းစဉ်ကိုစုံရမယ်ဆိုပြီးတော့အဲ့လိုတောင်းဆိုထားတယ်ဒါတွေကဘာလဲဆိုတဲ့ခါကျတော့သူတို့ကတကယ်ပဂတိအနေထားမြေပြင်အခြေအနေကိုသူကချောင်လွှဲတဲ့ပုံစံမျိုးနဲ့ဖော်ဆောင်နေတာဖြစ်ပါတယ်။အဲ့ဒါကြောင့်ဒီသဘောထားအတိုင်းပဲဆက်ပြီးတော့မှတပ်မတော်ကရက်တီမယ်။အစိုးရကလည်းဒီသဘောထားတွေကိုမပြောင်းလဲပဲနဲ့လက်ရှိနော်လက်တွေ့မြေပြင်အခြေအနေပေါ်မှာထင်ထက်တဲ့သဘောထားမျိုးနဲ့ပြုပြင်ပြောင်းလဲမှုမူဝါဒပြုပြင်ပြောင်းလဲမှုမလုပ်ပဲနဲ့ဒီတိုင်းဆွေးနွေးမယ်ဆိုလို့ရှိရင်ပြဿနာတွေအကျက်တီးတွေအခက်အခဲတွေကိုပို့ပြီးတော့မှရင်ဆိုင်ရနိုင်တဲ့အနေထားရှိတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်။
โอเคကျေးဇူးပါဆိုတော့ဦးရထွန်းရဲ့သဘောထားလည်းသိချင်ပါတယ်ဒီလိုတိုက်ပွဲဖြစ်နေတဲ့အဖွဲ့တွေနေတော့မှာပဲဒီလိုတွေ့တာဒါချီကောင်းတဲ့ချင်းကမှုလို့စုံနိုင်လားဆရာဦးရထွန်းအမြင်ပြောပါဦးခင
်ဗျဟုတ်တယ်ဆိုရလက်ထက်ကပေါ့လေကမတော်ရဲ့အခိုင်အနေပြီးတော့ကြည့်နေဆိုရင်တော့ကမတော်ဘက်ကဟော့ရှော့ပေးလာတဲ့သဘောနောက်ပြောရမလို့စဉ်းစားလာတဲ့သဘောလို့ကျွန်တော်တော့ယူဆပါတယ်အဲ့ဒီတော့ရော DNL တို့အေးအေးတို့နောက် MNDA တို့ဒီကိုကတပ်ဖွဲ့ပေါ့လေဒီဖွဲ့ရို့ဆိုလို့ရှိရင်သူဥပဒေဆိုင်အစိုးရလက်ထက်မှာမှအဲဒိုင်းနာလည်းလည်းဖွဲ့ကြည့်နေညီမရေးဆွေးနွေးပြီးတော့အဲဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်နိုင်ငံရေးဆွေးနွေးပွဲတွေကိုတွားနေရောမှာမှထပ်ပြီးတော့ပေါ်လာတာဆိုရဲအမြင်မျိုးတက်မော်ဘက်ကရှိပါတယ်အဲ့တော့အဲ့ဒါတွေကိုသူကလက်ခံဆွေးနွေးမယ်ဆိုလို့ရှိရင်အကျန်တဲ့အဲ့ဒီလည်းမကန်နဲ့တိုင်းသားတွေလည်းထပ်ပြီးတော့ဒီလိုမျိုးတောင်းဆိုလာကြမှာကိုသူစိုးရင်ပုံရပါတယ်အဲ့တော့အဲ့ဒီတော့ဒီဖွဲ့ရင်းနဲ့အဲပြေဖို့ငင်းချိုပြီးတော့သူကလက်နက်လမ်းရင်ဆော့အာမယ်လို့တောင်းဆိုခဲ့တာပေါ့လေအဲ့လိုဆော့အာမယ်လို့ပြညာပြီးမှလာလဲဆွေးနွေးမယ်ဆိုပြီးတော့အဲ့လိုသင်ခံနေခဲ့တာပေါ့အခုကတော့အဲ့ဒီလိုမပြောတော့ဘဲနဲ့ကျွန်တော်တို့ဒီဆွေးနွေးပွဲတွေကိုကိုယ်ကတော့လက်ခံပြီးတော့အချင်းတွေတာကတော့ပြည်လက်မှုတစ်ခုကိုတိုးတက်လာတယ်လို့တော့ဟိုယူပြီးအားဖြင့်ပြောလို့ရတာပေါ့လေ
ဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေလိုက်မှမှရှိနေပါတယ်အရင်ဆုံးကတော့ကျွန်တော်တို့ဖင်လန်နိုင်ငံကကိုငင်းချင်းအောင်ပါကိုငင်းချင်းအောင်လဲဆွေးနွေးကြတာမင်းများညာဆွေးနွေးမင်းများလို့ရပါတယ်ခင်ဗျာ
ENCA စာချုပ်ဆော့ပြီးတော့ချုပ်တဲ့အချိန်မှာအကုန်လုံးပါတယ်ဆိုပြီးတော့ပြောထားတာသို့တော့တိုင်းရင်းသားလက်မှတ်ထိုးတဲ့တိုင်းရင်းသားအဖွဲ့တွေကကိုဗစ် -19 ကိုအခြေအနေရကိုလက်မှတ်ထိုးတယ်ဆိုပြီးတော့သူတို့ကိုယ်တိုင်ပြောထားတဲ့စကားရှိတယ်။ခုနကကိုထွန်းစောပြောတဲ့အခါမှာလဲရခိုင်ပြည်နယ်မှာ၃ဘွဲ့ရှိပြီးတော့တောင်းဆိုချက်တွေကတူချင်းတူလိုက်နေသို့တော့စစ်တပ်ကသူတို့ကိုဆက်ဆံတဲ့ပုံစံတွေကမတူဘူးအစိုးရကသူတို့ကိုဆက်ဆံတဲ့ပုံစံတွေကမတူဘူး။ပြီးတော့ ENCA စာချုပ်ကိုဖြတ်ပြီးတော့ပထမ bilateral လက်မှတ်ရေးထိုးထားတယ်လို့ပေါ့။အစိုးရရဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့တိုင်းရင်းသားဒေသကပြည်သူလူထုရဲ့ဒီလိုမျိုးသုံးဖွဲ့ဆိုင်ဆွေးနွေးပြီးတော့စစ်တပ်ကအစိုးရရဲ့အနောက်မှာပဲလေ့ရမယ်ဒီလိုမျိုးမလုံနိုင်တဲ့ကြီးကတော့ကျွန်တော်တို့နိုင်ငံကငြိမ်းချမ်းရေးလည်းရဖို့မရှိဘူးဘာလို့လို့ဘလို့မှအဆင်မပြေဘူးအခုကဖြစ်နေတာကမစီမဆိုင်အခုရဲ့ရန်ကုန်တို့မန္တလေးတို့မှာရှိတဲ့လူတွေကလည်းဝင်ပြီးတော့ပါတယ်တကယ်ကာယကံရှင်တွေမဟုတ်တဲ့လူတွေကပိုးပါပြီးတော့ဒီငြိမ်းချမ်းရေးပွဲကြီးကဓမ္မဓပုတ်လိုက်တဲ့ပွဲတွေပဲဖြစ်ကုန်တယ်အဲ့ဒါကြောင့်မလို့ဒီ ACA စာချုပ်ကိုပြင်ပြီးတော့သူ့တိုက်ပွဲဖြစ်တဲ့ဒေသကသူတွေဒီလက်နက်ကိုင်တော်လှန်ရေးဖွဲ့တွေအစိုးရဥပမာစစ်ဘက်ကပါမယ်ဆိုလဲစစ်တပ်ပေါ့ဒီလောက်လေးပွင့်ဆိုင်လောက်ပဲလုပ်ချင်တယ်ဟိုလေကြီးတော်ခေါ်လိုက်ရန်ကုန်ခေါ်လိုက်ဒီလိုမျိုးဓာတ်ပုံလိုက်တဲ့ပွဲတွေလောက်တာကိုတော့ short တင်တယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကိုညင်းညင်းအောင်ဆွေးနွေးတယ်ကျေးဇူးပါကျွန်တော်နောက်တူကတော့ထိုင်းနိုင်ငံကကိုတီးလယ်မှုဖြစ်ပါတယ်ကိုတီးလယ်မှုလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့နော် ဒီအစိုးရစစ်တပ်ရဲ့လောက်ရကတော့မုံမမှန်ဘူးကရိုးသားမှုမရှိဘူးဆိုတာကျွန်တော်ပြောလိုပါတယ်ခင်ဗျဘာဖြစ်လဲဆိုရင်เนาะကျွန်တော်တို့ဗမာပြည်မှာငိမ့်ညာစီချင်တယ်เนาะကောင်းစီချင်တယ်เนาะတိုးတက်စီချင်တယ်ဆိုရင်เนาะဓာတ်လူခွင့်ကြီးပေးဖို့ပေးရမယ်ခင်ဗျဒီလူလူဟာငိမ့်ညာရင်လိုချင်တယ်ဒါပေမဲ့အစိုးရစစ်တပ်ကငိမ့်ညာရင်လိုချင်တာပြောတယ်ပြောပေမဲ့လည်းသူတို့လှုပ်ဆောင်ချက်ဟာเนาะပြောတာနဲ့လောက်တာနဲ့ခြားပြီးဖြစ်နေတယ်ခင်ဗျ
ဟုတ်ကဲ့ကိုသီးလည်းမဆွေးနွေးတာကျေးဇူးပါနောက်တူကတော့ကျွန်တော်တို့မြန်မာနိုင်ငံပါပဲကိုခမောင်လင်းဖြစ်ပါတယ်ကိုခမောင်လင်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဒီကနေ့အနေနဲ့တော့အဲ့ဒီအစိုးရနဲ့တက်မလို့ကတရင်သားများကြီးယုံကြည်မှုရရှိတော့အမှုဆုံးတည်ဆောက်ပြီနေဓမ္မနည်းအချက်နဲ့ကတော့အန်ဒီကောင်းဆောင်များနဲ့တက်မလို့ကောင်းဆောင်များသည် UN အတူတူမှုချုပ်ဟောဥတ္တန်လို့စက်တဲ့ညီညာရေးနဲ့ဒီနေ့နှလုံးသားနဲ့ကောင်းဆောင်အကြီးချင်းရှိလို့လေစိုက်တခင်ကတော့အဲ့ဒီတက်တဲ့ကလေးပညာဉာဏ်ရှိတော့အခုဖြစ်လို့လိုရဲဓမ္မတုံးချက်နဲ့တိုင်းသားပြည်သူများရင်တက်တော်နဲ့အစိုးရအမှုရရာများကြီးလူကိုချိုးဖောက်မှုများပြီးလေဒီနေ့နောက်ဆက်တူဖြစ်ပါတယ်မကတိကျကြတော့အစိုးရနေဆိုင်တော်ဒီရခိုင်အဝဲကိုအမိကျချင်းမပြီးတောင်းတူဟူပြောတော့ဒီကနေ့ဒီကနေ့ညညညအနောက်ဆက်တူကြည့်ပါရဲ့လို့ကျွန်တော်ပြောရတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီတောထရှင်နေပေးထားတဲ့စာတချို့လည်းပေါ်ပြခြင်းပါတယ်ကတော့ sky ဆိုတဲ့ account page မှာဘာလို့မှမငင်းချမ်းပါဘူးလို့ပြောရပါတယ်။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံမှာစစ်တပ်ကစစ်တိုက်ဖို့ဆိုတဲ့အသေးလေးရိုက်သွင်းထားတဲ့အတွက်ငင်းချမ်းဆိုတာဖြစ်မလာဘူး။တိုင်းရင်းသားလက်နက်ကိုင်တွေကလည်းအများကြီးပါတယ်။ဒါကဘာကြောင့်ဖြစ်ရလဲတဲ့လက်နက်ကိုင်ပြီးတရားဝင်တရားထွက်လက်နက်အားကိုပြီးပြည်သူတွေကိုနှိမ့်ဆက်အနိုင်ကျင့်နေတော့တိုင်းရင်းသားတွေကလက်နက်ရှိရင်သူတို့လုပ်လို့ရမှာပဲ။သူတို့လိုလုပ်လို့ရမှာပဲဆိုပြီးတော့မြင်လာကြပါတယ်တဲ့။စစ်တပ်ကတကယ်သာနိုင်ငံကိုကာဝေးခြင်းငင်းချမ်းလမ်းစဉ်ကိုလက်ရမယ်။အခုကတစ်ဖက်ကိုတစ်ဖက်အပြစ်ရတဲ့နောက်တစ်ဖက်ကိုဖိတိုက်တဲ့ဒါလက်နက်အားကိုဖြစ်ရတာပါတဲ့ငင်းချင်းဆိုတာလက်တကန်လုံမှာပဲရှိတယ်ယူတဲ့ငင်းချင်းမယူတဲ့ရင်တော့စစ်ပဲနေတဲ့ရင်ကျင်းနေဆရာပါဆိုပြီးရေးပါတယ်နောက်ထပ်ကျွန်တော်တို့ပေးဖို့အီးမေးလ်နဲ့ပေးဖို့ထားတဲ့စာတွေလည်းရှိနေပါသေးတယ်ဒီထက်ကမိထီလာမျိုးကဥစိန်မောင်ရဲ့စာပါခင်ဗျာ
တိုင်းရင်းသားများရဲ့ဆန္ဒဖြစ်တဲ့ဒန်းရွေးနဲ့ကိုပိုင်ပြဌာန်းခွင့်ကိစ္စကိုလည်းဆွေးနွေးခွင့်လမ်းဖွင့်ပေးဖို့လိုတယ်လို့ထောက်ပြဆွေးနွေးမှုများရှိနေပါတယ် RCSS ဥက္ကဋ္ဌဗိုလ်ချုပ်ရွက်စစ်ကငင်းချင်းရေးလုပ်ငန်းစဉ်တည်ဆုံနေခြင်းဟာခွဲမထွက်ရေးကိစ္စနဲ့တခုတည်းသောတက်မတော်ကိစ္စများကြောင့်ဖြစ်ပါတယ်။ခွဲမထွက်ရေးကိစ္စ NCA မှာမပါဝင်လက်ရှိအနေအထားအခင်းကျင်းမှာမိမိတို့ကခွဲထွက်ခွင့်တောင်းဆိုမှုမရှိဒီကိစ္စကိုနိုင်ငံရေးဆွေးနွေးပွဲမှာမထည့်တင်ကြောင်းတက်မတော်ထံမေတ္တာရက်ခံခဲ့တယ်လို့ဆိုကြောင်းသိရပါတယ်။တရုတ်ပြည်ယူနန်အစိုးရက NCA စာချုပ်မှာလက်မှတ်ရေးထိုးကြဖို့ဖိအားပေးနေတော့လဲ KIA အဖွဲ့ကbilateral စာချုပ်ချုပ်ဆိုရေးကိုသာဦးစားပေးဆောင်ရွက်နေတယ်လို့ဆိုပါတယ်။ဒါ့အပြင်မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၄ဖွဲ့နဲ့အတူလက်မှတ်ရေးထိုးမှာဖြစ်ကြောင်းလည်းအစိုးရထံတောင်းဆိုထားတယ်လို့သိရပါတယ်။သို့တော့၄ဖွဲ့စလုံးနဲ့တပြိုင်တည်းလက်မှတ်ရေးထိုးရေးညှိလို့မရကြသေးပါတဖွဲ့ချင်းမိမိဆန္ဒအရာလက်မှတ်ထိုးဖို့ကပထမဖြစ်တင်ပါတယ်။ကာကွယ်ဦးစည်းချုပ်ရုံးရဲ့ဒီဇင်ဘာလ21ရက်နေ့ကထုတ်ပြန်ကြေညာချက်ကို NRPC က၎င်း NCA လက်မှတ်ရေးထိုးပြီးနဲ့လက်မှတ်ရေးမထိုးရသေးတဲ့အဖွဲ့များရဲ့ကိုယ်စားလှယ်များကတော့၎င်းကြိုဆိုခဲ့ကြတာကိုထောက်ပြီးတော့ငင်းညာရေးရလက်ကောင်းတွေထွက်ဖို့အလားအလာရှိနေတယ်လို့ဆိုကြတာကိုလေ့လာသိရှိရပါတယ်။ထိပ်သီးဆွေးနွေးပွဲများပြန်မိစဖို့လိုအပ်နေပါပြီ။တီးကြတဖွဲ့ချင်းခွဲထုတ်ဆွေးနွေးခြင်းဟာညှိညွတ်သောအဖြေမရနိုင်ပဲတန်တရာသာပွားနိုင်တယ်လို့ထင်မြင်မိပါတယ်။ငင်းညာရေးကိစ္စချက်များ MCA မူဝါဒဆိုင်ရာကိစ္စရများနဲ့ပတ်သက်လို့အစိုးရနဲ့တက်မတော်တို့ဘုံသဘောတူညီချက်မဖော်ဆောင်နိုင်သေးခြင်းကလည်းပဓာဏလိဟာချက်တစ်ခုရှိနေတယ်လို့သုံးသပ်မိပါတယ်။လက်တွဲလုပ်ရမယ့်အလုပ်ကလက်မတွဲနိုင်ရင်မအောင်မြင်ပါ။ဒီအခြေအနေတွေပြေလည်စေဖို့အခုထပ်ပို့ပြီးပြောင်းလဲမှုတွေလုပ်ဖို့လိုပါတယ်။အစိုးရတက်မတော်တိုင်းရင်းသားအဖွဲ့အစည်းများရဲ့အပေါ်မှာမှုတည်နေပါတယ်။ဒန်းတူရီတူဆွေးနွေးရေးလမ်းကြောင်းတွေပဲသွားရပါမယ်။ဒုတာဝန်အရေးသုံးပါးကိုတကယ်လုပ်မှာတကယ်ဖြစ်မှာပါ။2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကအဓိကပြုပြင်ပြောင်းလဲရေးကိုဖြစ်စေနိုင်မှာဖြစ်ပါတယ်။ NCA မူဝါဒပြုပြင်ပြောင်းလဲပြီးတော့အားလုံးလက်မှတ်ရေးထိုးနိုင်ပြီဆိုရင်ပြုပြင်ပြောင်းလဲရေးလမ်းပွင့်လာမယ်။ငြိမ်းချမ်းရေးရဖို့လမ်းပွင့်လာမှာဖြစ်ပါတယ်။ဘယ်သူ့ကိုမှတစ်ဖက်သက်တရက်သေးကင်ထားလို့မဖြစ်ပါဘူး။အပေးယူတော့ရှိရပါမယ်။တန်နေရခင်မှုလိုပါတယ်။တတိရှိဖို့လိုပါတယ်။စေတနာထားဖို့လိုပါတယ်။နိုင်ငံနဲ့ပြည်သူအကျိုးကြည့်ဖို့လိုပါတယ်။ညှိနှိုင်းဆွေးနွေးကြတဲ့အခါမှာဒန်းတူရည်တူထားပြီးတော့လက်ရထုံနှလုံးမမှုပဲပြားတို့ရဲ့ထုံနှလုံးမူကတိတ်ခါရှိရှိဆောင်ရွက်ကြရင်ဖြင့်အောင်မြင်ပါလိမ့်မယ်လို့ဆွေးနွေးလိုက်ရပါတယ်ခင်ဗျာလို့ရေးထားပါတယ်ရှင
်အမေရိကန်ပြည်သူကမောင်တက်တနာဆာကိုကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
လက်နက်ကိုင်ဖွဲ့စည်းတွေရဲ့ကြောတောင်းနောက်ခံလည်းမရှိသဘာဝရင်းမြစ်နဲ့နေမီအားလုံးကိုလည်းမပိုင်ဆိုင်ပဲနှစ်ပေါင်းများစွာရှုပ်ဖွက်ထားခဲ့တဲ့ပြဿနာပေါင်းစုံကိုပိုက်ပြီးတော့တိုင်းပြည်ကိုတည်ငြိမ်ဖွံ့ဖြိုးထိုးတက်လာအောင်ရုန်းကန်နေရတဲ့အစိုးရရဲ့ငြိမ်းချမ်းရေးဖော်ဆောင်မှုလုပ်ငန်းစဉ်တွေအပေါ် လက်နက်ကင်ခေါင်းဆောင်တွေအားလုံးရုံရုံကြည်ကြည်ပူးပေါင်းဆောင်ရွက်ကြမယ်ဆိုရင်ငြိမ်းချမ်းရေးမရနိုင်ကြဘာအကြောင်းမှမရှိနိုင်ဘူးလို့ယူဆမိပါတယ
်အမေရိကန်ပြည်သူမောင်ဒသနာဆိုင်ဖွဲ့စည်းရေးအနေနဲ့
နှစ်ပေါင်း60ကျော်ခေါင်းစဉ်အမျိုးမျိုးကျွေးကြော်တဲ့အမျိုးမျိုးနဲ့စစ်ခင်းလာကြတာကိုယ့်လူမျိုးကိုယ့်ဒေသပတ်ဝန်းကျင်အတွက်ဘာအကျိုးကျေးဇူးတွေဖြစ်ထွန်းခဲ့သလဲဆိုတာမမှန်ကန်ကန်သုံးသပ်ကြည့်ဖို့လိုတယ်လို့ယူဆမိပါတယ် NCA ကိုလက်နက်ကင်ဖွဲ့စည်းတွေအားလုံးလက်မှတ်ထိုးခြင်းအဖြစ်ကြိုကြားပြစ်ခတ်မှုတချို့ကလွဲလို့တနက်တန်တွေငြိမ်သက်သွားနိုင်ပါတယ်ဒီအချိန်မှာအပြစ်ခတ်ရစဲရေးစောင့်ကြည့်လေးလာရေးအဖွဲ့တွေကိုဖွဲ့စည်းစောင့်ကြည့်နိုင်ပြီးစစ်ရှောင်ဒုက္ခသည်တွေကိုပြန်လည်နေရာချထားရေးကိုအားလုံးကပူးပေါင်းဆောင်ရွက်နိုင်ပြီးယုံကြည်မှုတည်ဆောက်ရေးကိုလည်းဆောင်ရွက်လာနိုင်မှာဖြစ်ပါတယ်နိုင်ငံတကာထောက်ခံမှုတွေပုံမရရှိလာနိုင်ပြီးနိုင်ငံရေးတွဲဆုံဆွေးနွေးပွဲတွေအတွက်ပုံမအားကောင်းလာနိုင်ပါတယ်နိုင်ငံရေးတွဲဆုံဆွေးနွေးပွဲတွေအားကောင်းလာတဲ့အတွက်အခြေခံဥပဒေပြင်ဆင်ရေးပိုင်းတွေမှာလည်းပုံမလွယ်ကူလာနိုင်မယ်လို့ယုံကြည်မိပါတယ်
ဟုတ်ကဲ့ဒါတော့မောင်တသနာပေးစာပါနောက်ထပ်ကျွန်တော်တို့တောတာရှင်တူ Facebook ကနေပေးထားတဲ့စာတစ်စောင်လည်းရှင်းနေပါသေးတယ်မဆုမွန်ဖတ်ပြပေးပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီကချင်းဇောဘွားဆိုတဲ့အကောင့်ကပါမင်္ဂလာပါ VOA ဒီကိစ္စကိုဆွေးနွေးရရင်ရောနှစ်ဖက်စလုံးမှာတန်တရာကြီးနေတာကအမှန်ပါပဲပြီးတော့နှုံးနှစ်ဖက်ယုံကြည်မှုတွေပါနှဲပါနေပါပြီဒါကိုကြော်လွားဖို့နီလန်ကတော့တိုင်းရင်းသားတွေဘက်ကမြမတက်မတော်နဲ့ပတ်သက်ပြီးအတိတ်ကဖြစ်ရတဲ့နာကြီးချက်တွေကိုခက်ခဲပေမဲ့မေ့ပြစ်နိုင်အောင်စ조사ရမှာဖြစ်တယ်လို့တက်မတော်ဘက်ကလည်းအသာစီးရယူမှုမလုပ်ပဲအလျှော့ပေးနိုင်တဲ့လောက်ပေးဖို့လိုပါတယ်ပြီးတော့ဆုံးဖြတ်ချက်တကယ်ချနိုင်တဲ့ထိပ်ပိုင်းခေါင်းဆောင်တွေကမှအလွတ်သဘောများများတွေ့ဆုံဆွေးနွေးဖို့လိုပါတယ်နောက်ပြီးတော့နိုင်ငံရဲ့အကျိုးစီးပွားကိုဗဟုပြုဥတည်ကြဖို့လိုပါတယ်နိုင်ငံတကာမှာမြမပြည်ဟာအဖက်ဖက်ကဘဲအခြေအနေကိုရောက်နေပြီဖြစ်တဲ့အကြောင်းဒါကိုပြန်ပြီးတော့မြင့်တင်နိုင်မို့ဆိုရင်တော့အားလုံးအတူဝိုင်းလုပ်ဖို့အချိန်ကျနေပါပြီ။နှမို့ဆိုရင်နိုင်ငံမှာပျောက်နိုင်ပါတယ်အရေးပေါ်ကာလဖြစ်တယ်ဆိုတာသိဖို့လိုမယ်။ဒီအချိန်ဟာအားလုံးစီးလုံးမှုအချိန်ကောင်းပါပဲ။တကယ်ငြိမ်းချမ်းခြင်းနဲ့ဆိုရင်လိုအပ်ရင်ဒုတိယတတိယဆိုတဲ့နီးလန်းဆုံးရှိကိုရှိရမှာပေါ့ကျေးဇူးပါဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါဒီငြိမ်းချမ်းရေးအတွက်နီးလန်းတစ်ခုမှကရှိနိုင်တယ်ဆိုပြီးတော့သူစာရေးတာဆိုတော့ကျွန်တော်ဦးတွန်းစောဆွေးနွေးစီချင်ပါတယ်ခင်ဗျာ။အခုကဒီ NCA မှာဟိုလက်မှတ်ဟိုထိုးဖို့ကိစ္စကိုဟိုတွတ်ဆုံနေကြတဲ့လူတွေရှိတယ်လို့ပဲပေါ့လေဒီတိုင်းသားလက်နက်ကင်အဖွဲ့တွေဒီ NCA ထိုးထားတဲ့အဖွဲ့တွေကြားမှာတော့မှ NCA လမ်းကြောင်းကနေသူပြင်နေတဲ့ပုံစံတွေရှိနေတယ်ဆိုပြီးတော့ပြောကြဆိုကြတဲ့အတန်တွေလည်းကျွန်တော်တို့ကြားနေပါတယ်ဆိုတော့လက်ရှိဒီငင်းငယ်လေးလုပ်ငန်းစဉ်မှာ NCA လမ်းကြောင်းအပြင်တခြားနည်းလမ်းတွေရောဘာတွေများရှိနိုင်မလဲဦးထွန်းစော
ဟုတ်ကဲ့ကျွန်တော်အဓိကပြောချင်တာကတော့ဗောဗျာဒီ NCA စာချုပ်ပဲလှုပ်လို့ဘာစာချုပ်ပဲလှုပ်လို့ဗောကျွန်တော်တို့ကဒီစိတ်ရင်းစေတနာမှန်ကန်ဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်။ဆိုကျွန်တော်တို့တိုင်းပြည်မှာတော့အရင်1963ကနေစပြီးဥနေဝင်းနဲ့ထက်ကနေကျွန်တော်တို့ငြိမ်းချမ်းဖြစ်စဉ်ကနေပြန်ကြည့်မယ်ဆိုလို့ရှိရင်ဒီနေ့ချိန်ကြီးကတက်မတော်ရဲ့သဘောထားကပြုပြောင်းလဲမှုမရှိပါဘူး။နော်။ဥနေဝင်းနဲ့ထက်ကလည်းပဲလက်နက်ကိုင်လမ်းစဉ်ကိုစွန့်ရမယ်လို့သူတောင်းဆိုခဲ့တယ်။ဒီနေ့အချိန်မှာလည်းပဲ NCA စာချုပ်ကိုအခြေခံပြီးတော့မှနော်NCA စာချုပ်မတိုင်ခင်ဦးသိန်းစိန်လက်ထက်မှာဘိုင်းလက်ထွဲသဘောတူညီချက်တွေလုပ်ခဲ့တာတွေလည်းရှိတယ်။ဆိုအဲ့ဒီစာချုပ်တွေအပါအဝင်ပေါ့ဗျာအကုန်လုံးစာရွက်ပေါ်မှာလက်မှတ်ရေးထိုးထားကြတဲ့သဘောတူညီမှုတွေနဲ့ gentleman agreement တွေစာရွက်ပေါ်မှာသဘောတူညီချက်မဟုတ်ဘဲနဲ့အပြစ်ခရဲစည်းရေးတွေလုပ်ပြီးတော့ငြိမ်းချမ်းဖြစ်စဉ်တွေပေါ်ဆောင်နေကြတဲ့ဖြစ်စဉ်အကုန်လုံးပြန်ကြည့်လိုက်ရင်တက်မတော်ဘက်ကဒီနေ့ချိန်ဒီသဘောထားပြောင်းလဲတာကိုမတွေ့ရဘူး။ငြိမ်းချမ်းရေးမှာတက်မတော်ဘက်ကတိုင်းရင်းသားလက်နက်ကိုင်ဒေါ်လာရဲ့ဖွဲ့စည်းတွေရဲ့လိုလားချက်ဟာနိုင်ငံရေးအရာအဖြေချလိုတဲ့သဘောထားဆိုပေမဲ့လို့သူကနိုင်ငံရေးအရာအဖြေချလိုတဲ့စစ်မှန်တဲ့သဘောထားကိုဒီနေ့ချိန်ကြီးမပြဘူးမပြတာတဲ့အတွက်ဒီ NCA စာချုပ်ပဲဖြစ်စေနောက်ထပ်နီးလန်းပဲခြာပွေတယ်ပဲဖြစ်စေပေါ့နော်ဒီအခြေခံသဘောထားနဲ့အယူအဆတွေမပြောင်းလဲသမျှကာလပတ်လုံးတော့ကျွန်တော်တို့နိုင်ငံရေးကိုနိုင်ငံရေးနည်းအရာအဖြေချဖို့အတွက်တော်တော်လေးခက်ခဲမဲ့အနေအထားတွေရှိပါတယ်ဆို NCA စာချုပ်ကိုပြန်ကောက်ပြီးပြောမယ်ဆိုလို့ရှိရင် NCA ဆိုတာတိုင်းနိုင်ငံလုံးအပြစ်ခတ်ရစေသဘောတူစာချုပ်ဖြစ်တယ်ကျွန်တော်တို့ NCA စာချုပ်လို့ဗာပြုလို့နာမည်ပေးရလဲဆိုတဲ့ခါကျတော့ကျွန်တော်တို့တိုင်းပြည်ကနော်2030မတိုင်ခင်ကာလမှာငြိမ်းချမ်းရေးဖြစ်စဉ်တွေရှိခဲ့တယ်။အဲ့ဒီငြိမ်းချမ်းရေးမှာအပြစ်ခရယစီရေးဟာကွက်ကြအပြစ်ခရယစီဖြစ်တယ်။နော်။မြောက်ပိုင်းကိုအပြစ်ခရယစီလှုပ်ထားပြီးတော့တောင်ပိုင်းမှာအပြစ်အမြင့်ပြတ်ချီမုံရေးတွေလှုပ်တယ်။ဒီနေ့ဆိုလို့ရှိရင်နော်မြောက်ပိုင်းကိုအမြင့်ပြတ်ချီမုံရေးလှုပ်တယ်တောင်ပိုင်းမှာရက်ထားတယ်။ဒီလိုမျိုးသဘောထားနဲ့သွားလို့မရဘူး။တနိုင်ငံလုံးကအပြစ်ခရယစီလှုပ်ပြီးတော့မှအခြေခံပြဿနာဖြစ်တဲ့နိုင်ငံရေးပြဿနာကိုနိုင်ငံရေးအနေနဲ့ဖြေရှားကြရအောင်အဲဒါကြောင့်နိုင်ငံလုံးအတိုက်အတာဆောင်တဲ့ပြည်ခရဲစီရေးကိုပေါ်ဆောင်ကြရအောင်ဆိုပြီးတော့မှ NCA စာချုပ်လို့နိုင်ငံလုံးပြည်ခရဲစီရေးသဘောတူစာချုပ်လို့နာမည်ပေးခဲ့တာဖြစ်ပါတော့ဖြစ်ပါတယ်ဆိုတော့ဒီစာချုပ်ကိုလက်မှတ်ရေးထိုးထားကြတဲ့တက်မတော်အစိုးရရောတိုင်းရင်းသားလက်နက်ကိုင်ဒေါ်လာရဲ့ဖွဲ့စည်းတွေရောနိုင်ငံလုံးပြည်ခရဲစီရေးကိုပေါ်ဆောင်ဖို့တာဝန်ရှိပါတယ်ဒ ီနေ့ NCA စာချုပ်မှာဖြစ်ဖွယ်ပဲလက်မဲ့ရေးထိုးထိုးဖြေဖွယ်ပဲလက်မဲ့ရေးထိုးထိုးတိုင်းပြည်မှာရှိတဲ့တိုင်းဒေသလက်နက်ကတော်လိုင်းအဖွဲ့အစည်းတွေအားလုံးကနော်ဒီစာချုပ်ကိုလက်မဲ့ရေးထိုးပြီးတာနဲ့တိုင်းငံလုံးအပြစ်ခရဲစေးကိုပေါ်ဆောင်ဖို့တာဝန်ရှိပါတယ်ဆိုဒီနေ့ဒီဖြေဖွယ်လက်မဲ့ရေးထိုးထားကြပြီဖြစ်ပါတယ်နော်2015အောက်တိုဘာလမှာဒီကြိမ်နော်ရှစ်ဖွဲ့ကလက်မဲ့ရေးထိုးတယ်2018ကျွန်တော်တို့ဒီဖေဖော်ဝါရီလမှာနောက်ထပ်နှစ်ဖွဲ့လက်မဲ့ရေးထိုးတယ်စုစုပေါင်း10ဖွဲ့လက်မဲ့ရေးထိုးပြီးဖြစ်တယ်ကျွန်တော်တို့တိုင်းပြည်မှာတိုင်းဒေသလက်နက်ကတော်လည်းအဖွဲ့စည်းပေါင်း22ဖွဲ့ရှိတယ်ဒီ22ဖွဲ့ကဥသိမ်းစိန်လက်ထက်မှာတရားဝင်ဆွေးနွေးခဲ့တဲ့အဖွဲ့စည်းတွေဖြစ်တယ်ဆိုရင်22ဖွဲ့တွေက10ဖွဲ့လက်မဲ့ရေးထိုးပြီးဖြစ်တယ်22ဖွဲ့ကျန်ပါတယ်နော်22ဖွဲ့က NCA လက်မဲ့ရေးထိုးပြီးရင်ကောတနင်္ဂနွေလောက်ပြည်ခရေးစီရေးကိုအမှန်တကယ်တမတော်ကနေပြီးတော့ပေါ်ဆောင်မလားလိုက်နာမလားဆိုတော့မေကွန်ကဒီနေ့နော်ကျွန်တော်တို့တမတော်ကဖြေရမယ်မေကွန်ဖြစ်ပါတယ
်ဟုတ်ကဲ့ဆ
ိုတော့တမတော်ဘက်ကလက်တွေ့အပြင်ပေါ်ဆောင်နိုင်မှာပဲကျွန်တော်တို့တိုက်ပြီးကတကယ်စစ်မှန်တဲ့ငြင်းချင်ရမယ်ပြီးရင်နိုင်စပွဲပေါ်မှာတည်ငြိမ်တဲ့ပတ်ဝန်းကျင်ခင်းချင်းအောက်မှာအခြေခံနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းအဖြေချနိုင်မယ်ဟုတ်တယ်ကိုရမယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဥရထုံးကိုလည်းအချုပ်အနေနဲ့ဆွေးနွေးစေချင်ပါတယ်ကျွန်တော်တို့ဒီ NCA လမ်းကြောင်းကငါလို့လက်တွေ့အခြေအနေမှာအလုံးမဖြစ်တဲ့အခြေအနေမျိုးတွေကြုံနေရလားဒါမှမဟုတ်ရင် NCA လမ်းကြောင်းကိုပဲဒီထက်ပိုပြီးအလုပ်ဖြစ်အောင်ဘာတွေလုပ်ဖို့လိုအပ်နေသလဲဆရာဥရထုံ
းအကြံကြီးပြောရမယ်ကျွန်တော် NCA လမ်းကြောင်းဆိုတာကဒီလိုပြည်ထောင်စုကားတူချင်းနိုင်ငံရေးမတူညီမှုတွေနိုင်ငံရေးလိုလားအချက်တွေကိုဆွေးနွေးမယ်အဲ့ဒီအနေမှာတစ်ဆင့်ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေမှာပြင်ဆင်ပြင်လိုက်တာတွေကိုရှင်းမယ်အဖွဲ့စည်းပုံအခြေခံဥပဒေပြင်ဖို့အတွက်ဆိုရရဲ့တမတော်ဘက်ကသဘောတူပေးပြီးတဲ့နောက်ပိုင်းမှာအာဒီတိုင်းလက်နက်ကိုင်ဖွဲ့စည်းတွေဘက်ကလည်းသူတို့ရဲ့လက်နက်ကိုင်တပ်တွေကိုအဲဒီကြောင်းနဲ့အပြန်ကူပြောင်းရေးတွေလုပ်ဖို့အတွက်အခေါ်ရရမယ်ဆိုပြီးရယူရအားဖြင့်အဲ့ဒီလိုလမ်းကြောင်းချထားရတယ်လို့ကျွန်တော်နားလည်ပါတယ်အဲ့ဒီလမ်းကြောင်းတိုင်းတော်ဖို့အတွက်အခုထောင်ရနေတဲ့အချိန်မှာအကျိုးပြုတာလည်းဒီအားကိုသဘောတူရဲ့ဒါကြောင့်မလို့ကျွန်တော်အနေနဲ့တော့ဒီလမ်းကြောင်းအတိုင်းနဲ့ခိုင်ခိုင်မာမာတာဝန်ထမ်းနဲ့စောက်သွားလို့ရှိရင်ဉာဏ်ရည်ရဖို့အတွက်ပြင်ရှိပါလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဝင်ဆွေးနွေးပြည့်ဦးရထွန်းဦးထွန်းစောကိုရင်ပါဝင်ဆွေးနွေးရသူတွေစာရေးသားပြပုတ်သူတွေနဲ့သောတာရှင်တွေအားလုံးလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးစီစဉ်ဆွေးနွေးတင်ဆက်တဲ့စနေည VO ရဲ့ဒိုင်းအိုက်လီလိုင်းအစီအစဉ်ကိုနားဆင်ကြရတာပါဒီလိုဒိုင်းအိုက်လီလိုင်းအစီအစဉ်တွေကိုအင်ကာညာတိုင်းနဲ့စနေညာတိုင်းမှာဆွေးနွေးနေတာဖြစ်ပါတယ်လက်တလောအခြေအနေတွေပေါ်မူတည်ပြီးတော့တင်ဆက်နေတာပါအခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြမှာဖြစ်ပါတယ်
ဆီးရီးယားနိုင်ငံတွင်အစ္စလာမစ်အစွန်းရောက် IS အဖွဲ့ရဲ့နောက်ဆုံးထိန်းချုပ်ရာဘာကူးမြို့ပေါ်မှာညစဉ်ဇက်တိုက်ဖုံးကျဲတိုက်ခိုက်ခဲ့ကြပြီးတဲ့နောက်စနေနေ့မနက်မှာတော့နောက်ဆုံးလက်ကျန် IS သွေးချွာတိုက်ခိုက်ရေးသမားတွေနဲ့သူတို့မိသားစုတွေရဲ့စွန့်ပစ်စခန်းတွေရဲခါတွေမိလောင်နေတဲ့ကားတွေပဲပြန့်ကျဲချင်ရစ်ပါတော့တယ်။အမေရိကန်ထောက်ပံ့ထားတဲ့ Syria Democratic ဖွဲ့ SDF တပ်တွေကတော့လက်ကျန်အဆောက်အုံတချို့တဲကတခုပေါ်မှာအလံကိုလွှင့်ထူထားပြီးအစ္စလာမ်ရဲ့အုပ်ချုပ်ရေးကာလီဖိတ်နယ်မြေအဖြစ်ကြီးညာထားမှုအဆုံးသတ်သွားတဲ့အပေါ်မှာအောင်ပွဲခံနေကြပါတယ်။ပြီးခဲ့တဲ့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းရုရှားနိုင်ငံရဲ့ဝင်ရောက်ဆွတ်ဖက်မှုတွေရှိမရှိဆိုတာနဲ့သမ္မတဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲမဲဆွယ်မှုတွေမှာရုရှားကပါဝင်မှုရှိမရှိဆိုတာကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့PC သွားတဲ့အစီရင်ခံစာကိုထုတ်ပြန်ဖို့လွှတ်တော်အမတ်တွေကတောင်းဆိုနေကြပါတယ်။စုံစမ်း PC သွားပြီဖြစ်တဲ့ Robert Mueller ရဲ့အစီရင်ခံစာကိုတောက်ချာနေမှာအမေရိကန်တရားရေးဌာနစီတင်သွင်းခဲ့ပြီးဒီအစီရင်ခံစာရဲ့ဘလောက်ကိုလွှတ်တော်နဲ့အများပြည်သူသိအောင်ထုတ်ပြန်မလဲဆိုတာကိုတော့ပြည်ထောင်စုအစိုးရရှေ့နေချုပ်ကဆုံးဖြတ်ရမှာဖြစ်ပါတယ်။ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုမှာမနေ့စနေနေ့ကစစ်သွေးကြွတွေကအသေးကံကားပုံးခွဲပြီးတဲ့နောက်အစိုးရရုံတွေကိုဝင်ရောက်တိုက်ခိုက်တာကြောင့်ဒုတိယဝန်ကြီးတူအပါအဝင်အနည်းဆုံးလူ10ဦးသေဆုံးခဲ့ရတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဒဏ်ရာရသူအရတား10ဦးလောက်ကိုလည်းသေယူပေးခဲ့ရတယ်လို့မိုဂါဒီရှုရဲ့တခုတည်းသောအခမဲ့အရေးပေါ်ဝန်ဆောင်မှုလုပ်ငန်းအာဏာပိုင်တွေကပြောဆိုထားပါတယ်။ထိုင်းနိုင်ငံမှာဒီကနေ့တနင်္ဂနွေနေ့အထွေထွေရွေးကောက်ပွဲစတင်ကျင်းပပါပြီ။ဆီယနာသိမ့်ပြီးတဲ့နောက်9နှစ်အကြာမှာပထမဆုံးကျင်းပတဲ့ရွေးကောက်ပွဲလည်းဖြစ်ပါတယ်။2014ခုနှစ်ဆီယနာသိမ့်မှုကိုဦးဆောင်ခဲ့သူလက်ရှိဝန်ကြီးချုပ်ဖရာယုတ်ချန်ဝူချာကတော့ဆက်ပြီးတော့အာဏာရယူထားနိုင်ဖို့မျှော်လင့်နေပါတယ်ရှင်။
ကျေးဇူးပါခင်ဗျာ။တရင်ချင်းညုတ်ကိုမှတ်တင်ကြီးတိုင်းပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရမှုကမအီတန်စင်ဖြစ်ပါတယ်။အတန်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒယ်ရာမန်ဖြစ်ပါတယ်။ဒီကနေ့မနက်အတွက် VOA အစီအစဉ်တွေကိုမနက်6:00နာရီ9:00နာရီအထိလိုင်းနံပါတ်3240 48နဲ့လိုင်းလတ်190အပြင် Facebook စာမျက်နှာကပါထုတ်လွှင့်ခဲ့တာပါ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါ။သရက်စများနဲ့တူအောင်မြန်မာပြည်ပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.